Welcome to the Voice of America in Burmese.
Mingla minak kima shin. American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2019ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့မနက်ဖြန် VOA တန်လွှင့်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ32.40.48ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။ကျမခွာညိုပါရှင်အခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ
်မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါကိုစုံဝင်လိုက်တဲ့အတူသတင်းတွေအကျညာပါမယ်ဒီသတင်းပတ်အတွင်းမှာပဲတရားစွဲဆိုခံရမဲ့အရေးနဲ့ရင်ဆိုင်နေရတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တနင်္လာနေ့မှာဒီမိုကရက်တီကိုထိုးနှက်ဝေဖန်နေပါတယ်ရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့မြန်မာစစ်ဘိုလ်ချုပ်ကြီးတွေမှာတာဝန်ရှိသလားဆိုတာကတော့ပြောဖို့စောသေးတယ်လို့ ICC ရှင်းနေချုပ်က France 24နဲ့တီးသန့်တွေ့ဆုံမေးမြန်းခန်းမှာဖြေကြားသွားပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့အိန္ဒိယနိုင်ငံမှာမွတ်စလင်ကလွဲရဲကြလူနည်းစုဘာသာဝင်တွေကိုနိုင်ငံသားဖြစ်ခွင့်လွယ်ကူစေမဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေပြင်ဆင်ချက်ကိုစန့်ကျင်ကန့်ကွက်နေကြတဲ့အကြောင်းနဲ့အတူမြန်မာဒီဥပဒေနဲ့ပတ်သက်လို့မြန်မာပြည်ကိုအတူယူထားသလားဆိုတာကိုတော့
အိန္ဒိယကလက်ရှိတက်နေတဲ့ BJP အစိုးရဟာဟိန္ဒူအစိုးရလက်ဝဲရင်းအစိုးရလို့သတ်မှတ်ပါတယ်ရဟတူဆိုအပ်တက်လာကြရအရင်တတန်းရော
မြန်မာအရေးအကဲခတ်ဒေါက်တာတင့်ဆွေရဲ့သုံးသပ်ချက်နဲ့တူနားဆင်ရမှာပါတခါဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကနေလှေစီးထွက်ပြေးလာသူ200ဝန်းကျင်ကိုမြန်မာတပ်မတော်ကဖမ်းဆီးမိခဲ့တာနဲ့ဂျပန်အိုလံပစ်အားကစားရုံကြီးဖွင့်လိုက်ပြီးဆိုတဲ့အကြောင်းတွေကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိင်ကီထိုင်တဲ့ကိုစော်ဝင်းလိုင်းတို့ပြောပြပါမယ်ရှင်
ဒီသတင်းပါအတွင်းမှာတရားစွဲဆိုခံရမဲ့အရေးနဲ့ရင်ဆိုင်နေရတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသမ္မတရာဒူးကိုအလွဲသုံးစားလုပ်ပြီးပြည်ထောင်စုပြစ်မှုကြီးတွေကျူးလွန်ခဲ့တယ်လို့သူ့ကိုဆွတ်ဆွဲထားတဲ့အောက်လွှတ်တော်ဒီမိုကရက်တစ်ကိုတနင်္လာနေ့မှာထိုးနှက်ဝေဖန်ပါတယ်။သူ့အပေါ်တရားစွဲဆိုရေးလှုပ်ဆက်ကအမေရိကန်နိုင်ငံရေးသမိုင်းမှာအကြီးမားဆုံးလီစဲမှုကြီးဖြစ်တယ်လို့သမ္မတထရန့်က Twitter လူမှုကွန်ရက်မှာရှုတ်ချရေးသားပါတယ်။အတူအယောင်မီဒီယာတွေနဲ့သူတို့ရဲ့မိဖက်ဒီမိုကရက်ပါတီတို့ကညီညွတ်တဲ့ Republican Party ကိုအကြက်ရိုက်အောင်အချင်းယူလှုပ်ဆောင်တယ်လို့လည်းသမ္မတထရန့်ကရေးပါတယ်။ဒီမိုကရက်ကြီးစိုးတဲ့အောက်လွှတ်တော်ကသမ္မတကိုဗုဒ္ဓဟူးနေ့မှာတရားစွဲဆိုမယ်အနေထားရှိနေချိန်မှာပဲသမ္မတအပေါ်ဆွဲချက်တွေကိုပြည့်ရဲပြုနေကြတဲ့ Republican ထောက်ခံသူတွေရဲ့မှတ်ချက်တွေကိုသမ္မတက Twitter မှာတုံ့ပြန်ရေးသားနေပါတယ်။ American ရဲ့45%မြောက်သမ္မတထရန့်အနေနဲ့တော့အမေရိကန်ရဲ့243နှစ်တာသမိုင်းမှာတရားစွဲခံရတဲ့တတိယမြောက်သမ္မတဖြစ်လာမှာပါဒါပေမဲ့လည်းနောက်လာတဲ့လုံးမဲ့ Republican ကြီးစိုးတဲ့အထက်လွှတ်တော်မှာသူ့ကိုအပြစ်ရှိကြောင်းစီရင်ပြီးယာရုကဖေရှားနိုင်မဲ့အလားအလာကတော့ဖြစ်မလာဖို့များနေပါတယ်သမ္မတကိုယာရုကဖေရှားနိုင်ခြေကတော့အခွင့်အလမ်းမရှိဘူးလို့ပြီးခဲ့တဲ့သတင်းပတ် Fox News ကိုအထက်လွှတ်တော်အများစုခေါင်းဆောင်Mitch McConnell ကပြောဆိုထားတာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေသစ်ကိုစန့်ကျင်ဆန္ဒပြပွဲတွေဖြစ်နေချိန်မှာပဲငြိမ်းငြိမ်းချမ်းချမ်းရှိကြဖို့ဝန်ကြီးချုပ် Narendra Modi ကပန်ကြားလိုက်ပါတယ်။အိန္ဒိယရဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေဟာဆိုရင်ဝန်ကြီးချုပ် Modi ရဲ့ Baha Jatiya Janata Party ရဲ့မွတ်စလင်တွေကိုစန့်ကျင်ပြီးဟိန္ဒူဦးစားပေးရေးအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဝေဖန်ခံရတာဖြစ်ပါတယ်။မွန်ဘိုင်း၊ချန်နိုင်း၊ဘန်ဂါလူရူတို့ကကောလိပ်ကျောင်းသားတွေတနင်္လာနေ့ကလမ်းပေါ်ထွက်ဆန္ဒပြကြပါတယ်။မြို့တော်နယူးဒေလီကတက္ကသိုလ်တစ်ခုထဲကိုရဲတပ်ဖွဲ့ကအင်အားသုံးဝင်ရောက်ခဲ့ပြီးမျက်ရည်ရိုဘုံးနဲ့ဖြိုခွဲတာကြောင့်ဒါဇင်နဲ့ချီတဲ့ကျောင်းသားတွေဒဏ်ရာရခဲ့ပြီးနောက်တစ်နေ့မှာပဲကောလိပ်ကျောင်းသားတွေဆန္ဒပြကြတာပါ။အခုဥပဒေသေးချောင်းဒေသတွင်းမှာတောင်းနဲ့ချီတဲ့ဟိန္ဒူရွှေပြောင်းတွေကိုအခြေချခွင့်ပေးမဲ့အရေးစိုးရိမ်ချက်နဲ့နိုင်ငံအရှိမြောက်ပိုင်းပြည်နယ်တွေမှာဆန္ဒပြသူတွေကပြင်းထန်နေတာနဲ့အတူပဲအတိုက်ခံပါတီခေါင်းဆောင်တွေကပြည်နယ်အတော်များများမှာဆန္ဒပြပွဲတွေလုပ်နေကြပါတယ်။အခုအိန္ဒိယရဲ့နိုင်ငံသားဖြစ်ခွင့်ဥပဒေအရအာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်တို့ကဘာသာရေးအရလူနည်းစုဖြစ်ပြီးဖိနှိပ်မှုနဲ့ရင်ဆိုင်နေရတဲ့ဟိန္ဒူ၊ Sikh ၊ Christian ဘာသာဝင်တွေအိန္ဒိယနိုင်ငံသားလုပ်ငန်းရှင်ပို့ပြီးတော့မြန်ဆန်သွားစီမှာဖြစ်ပေမဲ့မွတ်စလင်တွေတော့မပါပါဘူး။အ ိန္ဒိယအစိုးရကတော့ဘာသာရေးအရာဘက်လိုက်တာမဟုတ်ဘူးလို့ညှင်းဆိုပြီးအစ္စလမ်တိုင်းပြည်တွေမှာမွတ်စလင်တွေကလူနည်းစုမဟုတ်တာကြောင့်အခုလိုခြံလှက်တာလို့ပြောဆိုထားပါတယ်
လာမယ့်နှစ်မှာကျင်းပမယ့်သမ္မတရွေးကောက်ပွဲကိုဝင်ရောက်ရှင်းပြတဲ့အခါပြိုင်ဘက်ဒီမိုကရက်ပါတီဘက်ကတက်လာမယ့်ကိုယ်စားလှယ်လောင်းနဲ့စကားစစ်ထွေးရမယ့်အရေးကိုသူ့အနေနဲ့မျှော်လင့်ဆောင်စားနေကြောင်းသမ္မတဒေါ်နယ်ထရန့်ကတင်းလာနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့သမ္မတလောင်းရဲ့စကားစစ်ထိုးဘက်ကိုစီစဉ်ပေးရတော့ဖွဲ့စည်းထားတဲ့တရားလွတ်လပ်တဲ့အဖွဲ့ဟာသူ့ကိုဆန့်ကျင်ပြီးနိုင်ငံရေးအရာတစ်ဖက်အုပ်စုဘက်ကနေရည်တည်ပေးနေကြောင်းဝေဖန်ပြောကြားလိုက်ပါတယ်။သမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲဆိုင်ရာကော်မရှင်ဟာထရန့်ကိုမုန်းတီးသူတွေထရန့်ကိုဘယ်တော့မှမထောက်ခံသူတွေနဲ့ဖွဲ့စည်းထားခြင်းဖြစ်ကြောင်းသမ္မတထရန့်ကတွစ်တာလူမှုကွန်ရက်ကတင်းတင်းလာနေမှာဝေဖန်လိုက်ပါတယ်။လွန်ခဲ့တဲ့3နှစ်တုန်းကသူ့ရဲ့ပြန်ပဲနိုင်ငံရေးဝန်ကြီးဟောင်းဟယ်လာရီကလင်တန်နဲ့စကားစစ်ထိုးနေတဲ့အချိန်အဲ့ဒီကော်မရှင်ကသူ့မိုက်ခရိုဖုန်းရဲ့အသံကိုတိုးလိုက်ကျလိုက်လုပ်နေတဲ့အတွက်တောင်းပန်ခဲ့ရဖို့ကြောင့်လည်းသမ္မတထရန့်ကပြောပါတယ်။သမ္မတတဦးအနေနဲ့စကားစစ်ထိုးပွဲတွေကိုသူကစီစဉ်ပေးခွင့်ရှိတယ်လို့လည်းသမ္မတထရန့်ကပြောပါတယ်။လင်းနှစ်တစ်ချိန်ကျင်းပတဲ့သမ္မတနဲ့ဒုသမ္မတရွေးကောက်ပွဲတွေရဲ့စကားစစ်ထိုးပွဲတွေကိုစောင့်ကြည့်ရတဲ့အတွက်Republican နဲ့ Democrat ပါတီကြီးနှစ်ခုကဒီကော်မရှင်ကို1989ခုနှစ်မှာစတင်ဖွဲ့စည်းပေးခဲ့တာပါကော်မရှင်အဖွဲ့ဝင်တွေထဲမှာပါတီကြီးနှစ်ခုစလုံးကအထင်ကြီးပုဂ္ဂိုလ်တွေအပြင်လူထုကလေးစားရတဲ့အထင်ကြီးပုဂ္ဂိုလ်တွေလည်းပါဝင်ပါတယ်နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာတိုင်ခင်သမ္မတလောင်းနေတဲ့ဒုသမ္မတလောင်းစကားစစ်ထိုးကြရမယ့်နေ့ရက်တွေကိုကော်မရှင်ကကြိုတင်ကြေညာထားပြတာမှာ၈နှစ်စက်တင်ဘာနဲ့အောက်တိုဘာလအတွင်းသမ္မတနောက်နှစ်ဦးကစကားစစ်ထိုးပွဲ3ကြိမ်ကျင်းပမယ်လို့ဆိုပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းရင်းနဲ့ဆိုင်တဲ့အမိန့်သူတို့ထံရောက်မလာသေးဘူးလို့အမေရိကန်စစ်တပ်က VOA ကိုတနင်္လာနေ့မှာပြောကြားလိုက်ပြီးအာဖဂန်လုံခြုံရေးအတွက်လုတ်ဖို့ကင်ဘက်အာဖဂန်တပ်ဖွဲ့တွေနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်ကြောင်းပြောပါတယ်။ဒါပေမဲ့အာဖဂန်အရာရှိတွေကတော့ထောင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့တွေသူတို့နိုင်ငံကပြန်ရုပ်သိမ်းဖို့စီစဉ်နေပြီဖြစ်ကြောင်းနဲ့တပ်ဖွဲ့တွေရုပ်သိမ်းပေးဖို့အတွက်နိုင်ငံသဘောတူညီချက်ရရှိထားပြီးဖြစ်ကြောင်း BOA ကိုပြောပါတယ်။အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့အင်အားကို4000လောက်ရှော့ချသွားဖို့အမေရိကန်အစိုးရကစီစဉ်နေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကအခုသတင်းပါအတွင်းကြေညာမယ်လို့အမေရိကန်သတင်းမီဒီယာတွေမှာပြီးခဲ့တဲ့စနေနေ့ကဖော်ပြခဲ့ပါတယ်။အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တချို့ကိုပြန်ရုပ်သိမ်းဖို့သမ္မတထရန့်ကစဉ်းစားနေကြောင်းအာဖဂန်နိုင်ငံကာဘူးမြို့မှာရောက်နေတဲ့အမေရိကန်အထက်လွှတ်တော်မှလင်းစေးဂရေဟန်ကသတင်းထုတ်တွေကိုတနင်္လာနေ့မှာပြောပါတယ်။အဲ့ဒီအစီအစဉ်အကြောင်းကိုသမ္မတကအခုသတင်းပတ်ထဲကြေညာဖို့ရှိပြီးတပ်ဖွဲ့တွေရုပ်သိမ်းမှုကတော့နောက်နှစ်ထဲမှာစတင်မယ်လို့ပြောပါတယ်။လက်ရှိရှိနေတဲ့တပ်ဖွဲ့အင်အား12000ကနေ4000လောက်ရှော့ချပြီး8000ကျော်လောက်ပဲသမ္မတကခြံထားလိုက်မယ်လို့အထက်လွှတ်တော်မှလင်းစေးဂရေဟန်ကပြောပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ
် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနေ့ခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာအနာဘိုင်တွေကရိုဟင်ဂျာတွေအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီး ICC နိုင်ငံတကာရာဇဝတ်ပြုမှုဆိုင်ရာခုံရုံးတရားသူကြီးတွေကမကြာခင်ကစုံစမ်းခွင့်ပြုထားပြီးဖြစ်ပေမဲ့လို့လဲဒီအရင်းမှာမြန်မာစစ်တပ်အကြီးအကဲတွေပါဝင်ပတ်သက်သလားဆိုတာကတော့ပြောဖို့စောလွန်နေသေးတယ်လို့ ICC ရဲ့ရှင်းနေချုပ်ဖာတူဘန်ဆူရာက France 24နဲ့တီးသန့်တွေ့ဆုံမေးမြန်းမှုအတွင်းမှာပြောဆိုသွားပါတယ်စုံစမ်းခွင့်ရခဲ့တာမကြသေးတဲ့အကြောင်းအချိန်လေးကိုစုံစမ်းမှုစတင်နေပြီဖြစ်ကြောင်းဒါပေမဲ့စုံစမ်းမှုရဲ့ကနဦးအစပိုင်းအချိန်လေးမှာပဲရှိနေသေးပြီးဒီကိစ္စနဲ့ပတ်သက်လို့ဘသူကိုဖန်ဝရံထုတ်မလဲဆိုတာဆုံးဖြတ်ဖို့ကတိတ်ပြီးစောလွန်သေးတယ်လို့ ICC ရှင်းနေချုပ်ဖာတူဘန်ဆူရာကဖြေကြားသွားပါတယ် ICC မှာရိုဟင်ဂျာရေးကိစ္စစုံစမ်းမှုတွေနဲ့ပတ်သက်လို့တော့မြန်မာဟာ ICC အဖွဲ့ဝင်မဟုတ်တာကြောင့်စုံစမ်းခွင့်မရှိဘူးလို့အစိုးရဘက်ကပယ်ချထားတာဖြစ်ပါတယ်။ရိုဟင်ဂျာအုံနှုံကိုမြန်မာဘက်ကအခုချိန်ထိလက်မခံပါဘူး။ရခိုင်ပြည်နယ်တွင်ပြည်ပခန့်တွေကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေကိုပြန်လည်စီးစစ်လက်ခံမယ်လို့ပြောဆိုထားပေမဲ့အခုချိန်ထိတော့ဒုက္ခသည်တွေနေရပြန်ရေးကလည်းအကောင့်ထဲမပေါ်သေးပါဘူးရှင်
။ပြည်နယ်ဝန်ကြီးချုပ်ဝင်းဟွမ်ဖုတ်ဦးဆောင်တဲ့ အစ်မကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံမှာတောင်းရချတည်အဝင်လက်ပတ်ဖို့အတွက်မနေ့ဒီဇင်ဘာ16ရက်နေ့ကနေပြည်တော်ကိုရောက်ရှိသွားပါပြီ။ပြည်နယ်ဝန်ကြီးချုပ်ရဲ့ဒီဇင်ဘာ16ရက်ကနေ17ရက်နေ့ခီးစဉ်အတွင်းနိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့အပြင်လွှတ်တော်ခေါင်းဆောင်တွေလည်းတွေ့ဆုံမှုရှိပါတယ်။ခီးစဉ်တွင်ပြည်နယ်နဲ့မြန်မာအကြ2019ခုနှစ်ကနေ2024ခုနှစ်အထိငါးနှစ်တာပူးပေါင်းဆောင်ရွက်ဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့ရှိကြောင်းဗီယက်နမ်သတင်းနယ်မှာဖော်ပြပါတယ်။မြန်မာဟာကနဆုံမှာဘက်ဆုံပူပေါင်းဆောင်ရွက်ရေးဆိုင်ရာအရေးပါတဲ့နိုင်ငံတစ်ခုအဖြစ်ဗီယက်နမ်ဘက်ကတိုးမြင့်တက်မှတ်သွားဖို့ရည်ရွယ်ထားတာဖြစ်ပါတယ်။ဗီယက်နမ်နဲ့မြန်မာအကြားဘက်ဆုံပူပေါင်းဆောင်ရွက်မဲ့နိုင်ငံတွေအဖြစ်2019ခုနှစ်မှာတိုးမြင့်တက်မှတ်လိုက်ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးဟာကနအသီးသီးမှာတိုးတက်မှုတွေတည်တည်တသာရှိလာခဲ့တယ်လို့ဆိုပါတယ်။အစိုးရနှစ်ခုအကြားပူပေါင်းဆောင်ရွက်မှုတွေအကောင့်လာနေတယ်လို့ပဲနှစ်နိုင်ငံပြည်သူတွေအကြားမှာလည်းဆက်ဆံရေးတွေတိုးမြင့်ကောင်းမွန်လာခဲ့တာမှာ2016ခုနှစ်ကတည်းကနိုင်ရှိလိုက်ရင်မြန်မာနိုင်ငံမှာဗီယက်နမ်ကရင်းနှီးမြှုပ်နှံမှုတွေနှစ်ဆတိုးပြီးလုံငန်းကဏ္ဍပေါင်း200အထိရှိလာတယ်လို့ဆိုပါတယ်ဗီယက်နမ်ကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့တည်တာတခြားတဲ့လုပ်ငန်းတစ်ခုကတော့ Mindel Company ပါဖြစ်ပါတယ်ခင်ဗျာ
တရုတ်ကမြေရှားတပ်တုတင်ပို့မှုကိုမြန်မာဘက်ကဆိုင်းငံ့လိုက်တယ်လို့တရုတ်တပ်တုဈေးကွက်သတင်းအချက်လက်တွေကိုဖော်ပြတဲ့ SMM သတင်းဆိုင်ကဖော်ပြထားပါတယ်မြန်မာနိုင်ငံထဲမှာတရုတ်ဘက်ကတရားမဝင်တပ်တုတူဖော်မှုတွေကြောင့်တဘာဝပဝန်းကျင်ပျက်စီးမှုနဲ့ပြစ်ပခတွေဖြစ်တယ်လို့မြန်မာဘက်ကရှုမြင်ပြီးနေဆက်ကိုပိတ်တာလို့လည်းသတင်းကဖော်ပြပါတယ်မြန်မာနိုင်ငံတွင်တပ်တုတူဖော်ရေးလုပ်ငန်းတွေကိုစားချုပ်ချုပ်ပြီးချိန်ထိထိန်ချုပ်နေဆက်ကိုဆက်ပြီးပိတ်ထားမှာဖြစ်တာကြောင့်မြေရှားတပ်တုထုတ်လုပ်ရေးလုပ်ငန်းတွေအတွက်ကုန်ကျန်းပြန့်လတ်မဲ့အရေးအပေါ်စိုးရိမ်နေကြပါတယ်
အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိင်ကြီးထိုင်းနဲ့ကိုဇော်ဝင်းလှိုင်တို့ပြောပြပေးသွားကြတာပါရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အိန္ဒိယချင်းအိန္ဒိယနိုင်ငံရဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေပြင်ဆင်ချက်အပေါ်မှာဆန္ဒပြမှုတွေအကြောင်းပြောပြမှာပါ။အိန္ဒိယနိုင်ငံမှာနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေပြင်ဆင်ချက်အပေါ်မှာဆန့်ကျင်ဆန္ဒပြနေကြပါတယ်။အငင်းပွားစရာဖြစ်နေတဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေပြင်ဆင်ချက်အရအာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကဖိနှိပ်ခံနေရတဲ့ကိုယ်ခွယ်ယုံကြည်မှုအရလူနည်းစုဖြစ်ရသူတွေအိန္ဒိယနိုင်ငံသားဖြစ်လာတဲ့လုပ်ငန်းစဉ်ပိုးပြီးမြန်ဆန်သွားစေမှာဖြစ်ပေမဲ့မွတ်စလင်တွေတော့မပါဝင်ပါဘူး။ဒီဆန္ဒပြပွဲတွေမှာကျောင်းသားတွေလည်းပါဝင်လာကြပြီးရဲတပ်ဖွဲ့ဘက်ကနယူးဒေလီကတက္ကသိုလ်တစ်ခုမှာအင်အားအလွန်ကျွန်းသုံးတယ်လို့လည်းသူတို့ကစွပ်စွဲပါတယ်။ VOA သတင်းတောက်အီရှာဆာရိုင်ရဲ့သတင်းကိုမတ်သိင်ကြီးထိုက်ကပြောပြမှာပါရှင်
။မွတ်စလင်အများစုတယောက်ရာဂျမီးယာမီလီယာအစ္စလာမီယာတက္ကသိုလ်ကစာကြည့်လိုက်တဲ့ကိုအာဏာပိုင်တွေကမျက်ရည်ရိုပုံပစ်သွင်းဖြုတ်ခွဲခဲ့ပြီးတဲ့နောက်နယူးဒေလီမြို့တော်ရဲဌာနအပြင်ဘက်မှာထောင်နဲ့ချီတဲ့ပြည်သူတွေညအချိန်ဆန္ဒပြကြပါတယ်။တက္ကသိုလ်အထက်မှရောပတ်ဝန်းကျင်မှာပါငြိမ်းချမ်းစွာဆန္ဒပြခဲ့ကြတာဖြစ်ပြီးရဲတပ်ဖွဲ့ကခွင့်ပြုချက်မရှိဘဲတက္ကသိုလ်ဝင်တဲ့ကိုဝင်ရောက်ခဲ့ကြတာလို့တက္ကသိုလ်ကတာဝန်ရှိသူတွေကပြောပါတယ်ဂျမီးယားတက္ကသိုလ်ကျောင်းသားဟောင်းဖြစ်သူဟူစိန်ကတော့ညီဖြစ်သူကသူ့ရဲ့နောက်ဆုံးနှစ်အတွက်တက္ကသိုလ်စာကြည့်တိုင်းမှာလေ့လာနေချိန်ရဲတွေကမျက်ရည်ရိုပုံးနဲ့ပစ်တာဖြစ်ပြီးသူ့ညီရဲ့ခေါင်းကိုလည်းနံပါတ်တုံးနဲ့ရိုက်တယ်လို့ပြောပါတယ်
I was outside of the campus, behind the mosque. And
ကျွန်တော်ကတက္ကသိုလ်နောက်ကျောမှာရှိတဲ့ဗလီထဲမှာပါတက္ကသိုလ်ဝင်းထဲကနေလူတွေအများကြီးထွက်လာတာမြင်တော့ကျွန်တော်ညီကို text message ပို့ပြီးအပြင်ထွက်လာဖို့ပြောပါတယ်အဲ့ဒီနောက်သူအပြင်ကိုထွက်လာပါတယ်ဒါပေမဲ့အပြင်မှာလည်းရဲတွေကရှိနေတော့သူထပ်ပြီးအိုက်ခံရပါတယ
်ညီဖြစ်သူကိုဆေးရုံကိုလွှဲမပေးခင်မှာရဲက3နာရီလောက်ဖမ်းထားတာလို့လည်းဟူစိန်ကပြောပါတယ်အဲ့ဒီနောက်မှာညီဖြစ်သူရဲ့ဆေးရုံခန်းထဲကိုလည်းမိသားစုကိုဝင်ခွင့်မပေးဘူးလို့သူကထပ်ပြီးပြောပါတယ
်
သူအခုတက်တာပါတယ်အနားယူနေပါတယ်နေ့လည်သာစားပြီးနားနေပါတယ်ခေါင်းမှာတော့၅ချက်၆ချက်လောက်ချော့ရပါတယ်တွေးထွက်လွန်သွားတာကြောင့်အားနည်းနေပါတယ
်ညူဒေလီရဲတပ်ဖွဲ့ကတော့အင်အားအလွန်အကျွံသုံးနေဆိုတဲ့ဆွတ်ဆွဲချက်တွေကိုညှင်းဆို့ထားပါတယ်သူတို့အနေနဲ့အချိန်နဲ့တည်တည်ငြိမ်ငြိမ်ဖြည့်ကိုအလေးထားပြီးအင်အားအ ਨੇ ဆုံးသုံးခဲ့တယ်လို့ရဲတပ်ဖွဲ့ကတင်းနှင်းလာနေမှပြောပါတယ်။နိုင်ငံတော်မှာဆန္ဒပြပွဲတွေဆက်ဖြစ်နေတဲ့အချိန်မှာပဲစိတ်အေးအေးထားကြဖို့ဝန်ကြီးချုပ်နရိန္ဒရာမိုဒီကတင်းနှင်းလာနေမှပန်ကြားပါတယ်။ဂျမီးယာမီလီယာအစ္စလာမီယာတက္ကသိုလ်ကကျောင်းသားတွေလည်းသူတို့ဆန္ဒပြပွဲတွေကိုတင်းနှင်းလာနေမှပြန်ဆခဲ့ပြီးတက္ကသိုလ်ဝင်အပြင်ဘက်နဲ့ဒေလီမြို့လယ်တို့မှာချီတက်ဆန္ဒပြခဲ့ကြပါတယ်ရှင်
မတင်ကြီးထိုက်ပြပြပေးသွားတာပါရှင်အခုလိုအိန္ဒိယဝန်ကြီးချုပ်မိုရီအစိုးရကသူ့နိုင်ငံတွင်နိုင်ငံသားဥပဒေပြင်ဆင်ပြဋ္ဌာန်းမှုတွေဟာအိန္ဒိချင်းမြန်မာနိုင်ငံမှာနိုင်ငံသားဥပဒေပြဋ္ဌာန်းချိန်ကအပြောင်းအလဲလုပ်ခဲ့ပုံမျိုးနဲ့တူညီနေတဲ့အတွက်မြန်မာနိုင်ငံမှာ1982ခုနှစ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံသားဥပဒေကိုနမူနာယူသင့်သလားဆိုပြီးအိန္ဒိယသတင်းမီဒီယာတွေမှာထောက်ပြဝေဖန်နေကြပါတယ်။ဘာသာရေးအခြေခံတဲ့နိုင်ငံရေးပါတီအာဏာရနေချိန်မို့လို့အခုလိုဥပဒေတွေပြဋ္ဌာန်းတာဖြစ်တယ်လို့နိုင်ငံရေးလေ့လာသူတွေကလည်းထောက်ပြကြပါတယ်။အိန္ဒိယလွှတ်တော်ကပြီးခဲ့တဲ့သတင်းပတ်အတွင်းအတည်ပြုပေးလိုက်တဲ့ဒီဥပဒေသစ်ကိုနိုင်ငံတစ်ဝန်းဆန့်ကျင်ကန့်ကွက်ခံနေရချိန်မှာပဲအခုလိုဝေဖန်မှုတွေထွက်ပေါ်လာနေတာပါ။ဒီအကြောင်းပြည်စုံကိုမတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင
်။မွတ်စလင်လူနည်းစုဖြစ်တဲ့အိန္ဒိယနိုင်ငံမှာဒီဇင်ဘာလ12ရက်နေ့ကသမ္မတရမ်နတ်ကိုဗင်ကအတည်ပြုပြဋ္ဌာန်းခဲ့တဲ့နိုင်ငံသားဥပဒေသစ်ဟာအစ္စလမ်ဘာသာဝင်တွေကိုဖဲထုတ်ပြီးအိန္ဒိယနိုင်ငံဟာဟိန္ဒူဘာသာဝင်တွေနဲ့အခြားကိုးကွယ်ယုံကြည်သူတွေအတွက်ပဲဖြစ်တယ်လို့ပြန်လည်ပုံဖော်ထားတာဖြစ်ကြောင်းနိုင်ငံရေးအကဲခတ်တွေကဝေဖန်လိုက်ပါတယ်။ဒီဥပဒေသစ်အရဆိုရင်နိုင်ငံသားဖြစ်ခွင့်မှာအခွင့်အဒုကံအတိုင်းဝိုင်းနဲ့ဘေးဖယ်ထုတ်ခံထားရတဲ့အတိုင်းဝိုင်းဆိုပြီးအစဉ်နှစ်ဆင့်ရှိနေမှာဖြစ်တယ်လို့လည်းနိုင်ငံရေးလေ့လာသုံးသပ်သူမီလန်ဗစ်နက်ကပြောပါတယ်ဒီပုံစံမျိုးဟာမြန်မာနိုင်ငံမှာ1982ခုနှစ်ကနိုင်ငံသားဥပဒေပြောင်းလဲပြင်ဆင်ခဲ့တဲ့ပုံစံမျိုးတံတန်းတူညီနေတယ်လို့လည်းသူကသုံးသပ်ပါတယ်လွတ်လပ်ရေးရပြီးစမြန်မာနိုင်ငံဟာ1982ခုနှစ်နိုင်ငံသားဥပဒေမတိုင်မီအထိနိုင်ငံသားနဲ့နိုင်ငံသားမဟုတ်သူလို့ရှိခဲ့ပေမဲ့1982နိုင်ငံသားဥပဒေအရ1မွေးရာပါနိုင်ငံသား2ဥပဒေအရနိုင်ငံသား3ဧနိုင်ငံသား၄နိုင်ငံသားပြုခွင့်ရသူဆိုပြီး၄မျိုးခွဲခြားခဲ့ပါတယ်။အိန္ဒိယနဲ့မြန်မာဆက်ဆံရေးလေ့လာစောင့်ကြည့်နေတဲ့ American ပြည်ထောင်စုအခြေစိုက်ဒေါက်တာတင့်ဆွေရဲ့သုံးသပ်ချက်ကတော့
အိန္ဒိယခုလက်ရှိတက်နေတဲ့ BJP အစိုးရဟာဟိန္ဒူအစိုးရဟိုလက်ဝဲရင်းအစိုးရသူတော့တတ်မှတ်ပါတယ်။အဲ့တော့သူအစိုးရတက်လာကြရအရင်တတန်းရောအရင်တတန်းတကြီးမသိတာတွေဒီတတန်းမှာတော့ထူကြတာပေါ့နော်ဟုတ်ပါအယုဒ္ဓယာအမျိုးကြီးမှလည်းပဲဒီဟိန္ဒူနဲ့မွတ်စလင်အဆောက်ဘာသာရေးဆောက်ညံပွားတာမှာဟိန္ဒူကိုနိုင်ပေးလိုက်တဲ့ကိစ္စအကြီးကြီးတစ်ခါဖြစ်ပြီးတော့ခုတစ်ခါနိုင်ငံသားဖြစ်ခွင့်ဖြစ်လာပါတယ်။တိုင်းပြည်တစ်ခုရဲ့နိုင်ငံသားဖြစ်ခွင့်ဆိုတာအစိုးရတွေကပြဋ္ဌာန်းတာအစိုးရတွေပေါ်မူတည်တာပေါ့နော်။ဒါကြောင့်သူတို့အစိုးရအတူတိုင်းပြည်မှာသူလှုပ်ခွင့်ရှိပါတယ်။နောက်တစ်ခါကျွန်တော်တို့မြန်မာနိုင်ငံနဲ့ဘယ်လိုဆက်ဆက်မလဲဆိုတော့အားလုံးကဒီရခိုင်ပြည်မြောက်ပိုင်းကိစ္စဖြစ်ပါ1982နိုင်ငံသားဖြစ်ခွင့်ဥပဒေကိုပြောကြတယ်ဒီ system ရဲ့ဥပဒေကပြည်ထောင်စုမြန်မာဆွေဆွေလမ်းစဉ်ပါတီကလေးကပြဋ္ဌာန်းထားတဲ့ဥပဒေပါဦးသိန်းစိန်ဆိုရလည်းမဟုတ်ဘူး NLD ဆိုရလည်းမဟုတ်ဘူးရခိုင်အရေးခင်းဒီလုံးဝမရှိခင်ကြီးကပြဋ္ဌာန်းထားတဲ့ဥပဒေဖြစ်ပါတယ်ဒါကြောင့်ဟိုတခါတချို့မီဒီယာတွေကလွှဲပြီးတော့ဟိုပြောရကြတာပေါ့နော်အဲ့တော့အိန္ဒိယမှာသူတို့လုပ်တာသူတို့ဆိုရရဲ့သဘောနောက်သူတို့ထဲမှာမကျင့်တဲ့သဘောမတူတဲ့ဟာတွေလည်းရှိတယ်ဒါကတော့ဒီမိုကရေစီနိုင်ငံဆိုတော့သူ့ဘောကွန်ပြတ်သောကွန်တွေသူတို့ရှိကြတာပေါ့
ဟုတ်ကဲ့ဒါဆိုလို့ရှိရင်ဒီ1982နိုင်ငံသားဥပဒေမှာနိုင်ငံတကာကပြဋ္ဌာန်းထားတဲ့ဥပဒေတွေကိုချိုးဖောက်တာတွေရှိတယ်ဥပမာနိုင်ငံသားတွေအကြားမှာဥပမာဆိုရင်နိုင်ငံသားများအကြားတန်းတူညီတူဖြစ်မှုဆိုတဲ့အခြေခံလူ့အခွင့်အရေးစံချိန်ကိုချိုးဖောက်နေတယ်ဆိုတာမျိုးထောက်ပြချက်တွေလည်းရှိတယ်တခြားဝေဖန်ချက်တွေလည်းရှိတယ်ဆိုတော့ဒီပေါ်မှာရောဆရာရဲ့အမြင်ဘယ်လိုရှိပါလဲရှင
်အဲ့ဒါလည်းအခုအိန္ဒိယမှာဟိုကျွန်တော်ဟိုအဖြစ်ကြားလို့ပေါ့နော်ဒီပြည်နေတဲ့ဆိုတော့ပုံမှန်မူတည်တယ်နိုင်ငံတစ်ခုရဲ့ပြည်ရင်းကိစ္စကိုဝေဖန်တာဟိုဖိအားပေးတာတော့မကောင်းဘူးသို့တော့သူတို့ကဘုံလူကြီးမှုသူတို့ဖြစ်စီခြင်းနဲ့ဆန္ဒတော့တင်ပြကုန်ရှိတယ်အဲ့မှာမှာကဟိုပြောပြောဆိုစဉ်းကြံရှိတယ်သို့တော်လည်းအဆုံးချက်ကတော့အဲ့ဒီနိုင်ငံဟုတ်သူမျိုးရဲ့ဆိုရနေအဲ့ဒီနိုင်ငံဖွဲ့စည်းပုံနဲ့အဲ့ဒီနိုင်ငံရဲ့လွတ်တော်ပုံမှန်မူလေလို့ဦးတည်လေလို့ကျွန်တော်ပြန်ခိုင်းခင
်2015ခုနှစ်မတိုင်ခင်ကဘာသာရေးဖိနှိပ်မှုတွေကြောင့်ဝန်ကြီးချုပ်မိုဒီအစိုးရကပြဋ္ဌာန်းလိုက်တဲ့နိုင်ငံသားဥပဒေသစ်ဟာ2015ခုနှစ်မတိုင်ခင်ကဘာသာရေးဖိနှိပ်မှုတွေကြောင့်ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယနိုင်ငံကိုထွက်ပြေးလာကြသူတွေချင်းအတူတူမွတ်စလင်တွေကလွဲပြီးဗုဒ္ဓဘာသာဝင်တွေခရစ်ယာန်ဘာသာဝင်တွေဟိန္ဒူဘာသာဝင်တွေဂျိန်းစ်ဘာသာဝင်တွေပါစီဘာသာဝင်တွေနဲ့ဆစ်ဘာသာဝင်တွေပဲနိုင်ငံသားဖြစ်ခွင့်ရကြတော့မှာဖြစ်ပါတယ်။အဲ့ဒီလိုနိုင်ငံသားဖြစ်ခွင့်ထဲမှာမြန်မာဘက်ကနေအိန္ဒိယကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်တွေတော့အကျုံးမဝင်ပါဘူး။ ဒီဥပဒေတည်းဟာအိန္ဒိယနိုင်ငံရဲ့ဘာသာရေးနဲ့ကင်းလွတ်တဲ့အခြေခံဥပဒေကိုချိုးဖောက်တယ်လို့လည်းအများကဝေဖန်ထားကြပါရဲ့ရှင်
မင်းချင်းနိုင်ပြပြခဲ့တာပါရှင်အခုလေစီးပြေး200ဝန်းကျင်ဖမ်းမိတဲ့အကြောင်းကိုပြောပြပေးပါဦးမယ်ဒီဇင်ဘာလ15ရက်နေ့ညကကော့တောင်းမြို့က115ရေမိုင်အကွာပင်လယ်ပြင်မှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေဘက်ကနေပြီးဒုက္ခသည်200နီးပါးလိုက်ပါလာတဲ့ဆက်လီတစည်းကိုတပ်မတော်ရေတပ်ဖက်ကဖမ်းဆီးခဲ့မိပါတယ်ဒီအင်္ဂါနေ့မှာတော့ကော့တောင်းမြို့ကိုဒီဒုက္ခသည်တွေရောက်လာလိမ့်မယ်လို့တက်မတော်ပြန်ကြားရေးတာဝန်ရှိသူတူဦးကပြောပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းတင်ပြထားပါတယ်ရှင
်ကော်တောင်းအနောက်ဘက်ပင်လယ်ပြင်မှာမနေ့ကလူမောင်ကိုဆက်လီတစည်းကိုဖမ်းဆီးရမိပြီးဆက်လီရဲမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကဒုက္ခသည်ကြားမအယောက်200လောက်ပါတာကိုကနအူးစစ်ဆေးတွေ့ရှိခဲ့ရတယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းက VOA ကိုပြောပါတယ်အဲဒ
ီလူမောင်ကိုဆက်လီကိုစစ်ဆေးတဲ့အခါမှာမ69ရောက်တင်ကလေးကျွန်တော်သူငယ်ကျောင်း73ရောက်လူငယ်မ5ရောက်နော်ကျွန်တော်ဆက်လီမောင်းတဲ့လူပေါ့ဆက်လီက9ရောက်ပြည်ပေါင်း180ခန်းကြီးရခဲ့ပြီပ
ါကနအုပ်စစ်စစ်တွေ့ရှိချက်တွေအရဆိုရင်ဒီဆက်လီကဘင်္ဂလားဒေ့ရှ်တောင်ပိုင်းစိတ်မာတင်ကျွန်းရဲ့ရေမိုင်၈မိုင်ကွာကိုဒီဇင်ဘာလ2ရက်ည10နာရီမှာရောက်ခဲ့တာဖြစ်ကြောင်းလည်းပြောပါတယ်ဒါအပြင်လိုက်ပါလာမဲ့သူတွေကိုဘင်္ဂလားဒေ့ရှ်ဘက်ကဒီဆက်လီပေါ်ကိုဒီဇင်ဘာလ4ရက်6ရက်နဲ့10ရက်တွေမှာစုစုပေါင်း3ကြိမ်လောက်ခွဲပို့ခဲ့တာဖြစ်ပြီးဒီဇင်ဘာ17ရက်မနက်2နာရီမှာတော့သူတို့စတင်ထွက်ခွာလာခဲ့ရဖြစ်ကြောင်းလည်းပြောပါတယ်။သူတို့ကိုစစ်ဆေးမေးမြန်းနိုင်ဆက်လုပ်ဖို့ကော်တောင်းမြို့ကိုခေါ်လာနေပြီဖြစ်ပြီးဒီဇင်ဘာလ16ရက်ညပိုင်းမှာကော်တောင်းမြို့ကိုရောက်လိမ့်မယ်လို့ဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်။အ
များစုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေဖြစ်တယ်လို့သိရပါတယ်။အဲ့ဒီနေရာတော့ကျွန်တော်တို့ခုကော်တောင်းကိုပြန်ပို့နေပါပြီ။ဒီမိုင်းတရား55မိုင်ဆိုတော့ဂျန်ခူလာကပဲရှိပါသေးတယ်။
ဒါအပြင်2015နဲ့2016ခုနှစ်တွေအတွင်းဘင်္ဂလားဒေ့ရှ်ပင်လယ်အော်ဒေသမှာလှေစီးပြေးဒုက္ခသည်အများပြားဖမ်းဆီးရမိခဲ့ရတဲ့ပတ်သက်ပြီးဒါဟာမြန်မာနိုင်ငံအတွင်းကလုံခြုံရေးမကောင်းတဲ့အတွက်ထွက်ပြေးကြသူတွေဖြစ်ကြောင်းသတင်းတွေမှာဖော်ပြခဲ့ကြပေမဲ့စစ်ဆေးလိုက်တဲ့အခါမှာဘင်္ဂလားဒေ့ရှ်အများစုဖြစ်နေရကိုတွေ့ရတယ်လို့လည်းပြောပါတယ်။ရခိုင်ကမ်းလွန်မြေမှာ2015မေလ22ရက်ကလှေစီးပြေးဒုက္ခသည်200ကျော်ဖမ်းဆီးရမိခဲ့ပြီးအဲ့ဒီနောက်ပိုင်းလဲအယောက်900ကျော်ကိုဧရာဝတီတိုင်းဟန်ဂျီကျွန်းနားမှာထပ်တွေ့ခဲ့ရပါ။အဲ့ဒီထဲကမြန်မာနိုင်ငံသားတွေကိုမောင်တော်ဘူးတီတောင်ပေါတော်စရဲ့ဒေသတွေကိုပြန်ပို့ခဲ့ပြီးကြံတဲ့သူတွေကိုတော့ဘင်္ဂလားဒေ့ရှ်အစိုးရကိုနှစ်နိုင်ငံနယ်စပ်ဒုက္ခသည်ပြန်လည်လက်ခံရေးတောင်ပြိုလက်ဝဲစခန်းကတဆင့်အထုတ်လိုက်လွှဲပြောင်းပေးခဲ့ပါတယ်။2019နိုဝင်ဘာ29ရက်ကလည်းဧရာဝတီတိုင်းပသိမ်မြို့နယ်ချောင်းသာကြီးရွာမှာလှေစီးပြေးဒုက္ခသည်100လောက်ဖမ်းဆီးမိခဲ့ရဖြစ်ပြီးတချို့ကတော့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်။
ကိုယ်စားထက်ပြောပြခဲ့တာပါရှင်အခု2020အိုလံပစ်အားကစားရုံဘက်ကိုအလှည့်ပေးကြပါတယ်2020နွေရာသီအိုလံပစ်အဓိကကျင်းပမဲ့မိုးလုံလေးလုံအားကစားရုံကြီးကိုဂျပန်နိုင်ငံတိုကျိုမြို့မှာဝန်ကြီးချုပ်ရှင်ဇိုအာဘေကိုရိုင်တရားဝင်ဖွင့်လှစ်ပေးလိုက်ပြီးဖြစ်ပါတယ်ဂျပန်ရဲ့နွေရာသီဟာပူပြင်းလွန်းလာကြောင်းအပူဓာတ်ခံနိုင်အောင်အထူးစီမံဆောက်လုပ်ထားတဲ့ဒီအားကစားရုံကြီးကိုအိုလံပစ်ပွဲမတိုင်ခင်9လအလိုမှာဖွင့်လှစ်လိုက်တာဖြစ်တဲ့အကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးကိုညာဝေးအောင်ကပြောပြမှာပါရှင်
1964တိုကျိုနွေရာသီအိုလံပစ်ပွဲကျင်းပခဲ့တဲ့အဆောက်အုံနေရာမှာပဲအသစ်ပြန်လည်ဆောက်လုပ်ထားတဲ့လူ6000ဆန့်အားကစားရုံကြီးမှာ2020နွေရာသီအိုလံပစ်ပြိုင်ပွဲတွေအဓိကကျင်းပသွားမှာဖြစ်ပြီးဒီမိုးလုံလေးလုံအားကစားရုံကြီးမှာမြေပေါ်5ဒဏ်မြေအောက်2ထပ်ရှိပါတယ်ပြင်းထန်တဲ့နွေအပူကိုတက်တာစေဖို့အသစ်ပင်စိမ်းတွေကိုလည်းအထက်တိုင်းမှာစိုက်ထားပါတယ်ဒီအားကစားရုံကြီးကိုအိုလံပစ်ပြိုင်ပွဲမတိုင်ခင်9လအလိုဒီဇင်ဘာ15ရက်နေ့ကဂျပန်အစိုးရတာဝန်ရှိသူတွေကိုယ်တိုင်တရားဝင်ဖွင့်လှစ်ပေးလိုက်ပါတယ်။အားကစားရုံအမိုးဒဇက်မိတ်ပပတ်လေဟာနေရောင်နဲ့မိုးတံကိုအကာအကွယ်ပေးထားပြီးအားကစားရုံအတွင်းလေအေးဖြတ်သွားနိုင်အောင်ဒီဇိုင်းလုပ်ထားပါတယ်။အဆောက်အုံထဲမှာရင်ငွေ့ဖြန်းချပေးမဲ့ကိရိယာ၈ခု၊ပန်ကာ185လုံး၊လေအေးဆက်လွှတ်ထားတဲ့အဲကန်16ခုပါရှိတာပါ။အခုလိုအဆင့်မြင့်နောက်ဆုံးပေါ်ဒီဇိုင်းအတွက်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဖွင့်ပွဲအခမ်းအနားမှာချီးကျူးပြောဆိုပါတယ
်။အသာရှိကျော်ကြီးချုပ်ပါအဆွေတော်တိုင်းချင်းစကိုက်ဆိုင်ကိုနိုယူနီဗာဆယ်ဒီဇိုင်
းအကစားသမားတွေအဆင်ပြေစေဖို့အကောင်းဆုံးလုပ်ထားတဲ့ဒီအမျိုးသားအကစားရုံတည်ကြီးဖွင့်ပွဲအခမ်းအနားကိုကျွန်တော်တို့ကျင်းပနေတာပါ။တဘာဝပတ်ဝန်းကျင်နဲ့လိုက်လျောညီထွေမှုရှိအောင်ကမ္ဘာအဆင့်မီနောက်ဆုံးပေါ်ဒီဇိုင်းနဲ့ဆောက်လုပ်ထားပြီးသုံးထားတဲ့ပစ္စည်းတွေကဂျပန်ဆန်လွန်းနေတယ်ဆိုတာတွေ့ရမှာပါ
။ဒီအကစားရုံဒီဇိုင်းကိုတော့ဂျပန်ရဲ့ထင်ရှားတဲ့ပြီးသူကကန်ဂိုကူမာကဂျပန်ရိုးရာနီးပေါ်အခြေခံရေးဆွဲခဲ့ပြီးဒဇက်မိတ်မှာတစ်သားသုံးသားသလိုပရီဘောကအဟောင်းတွေကိုပါလိုသလိုရောသုံးထားပါတယ်။ ဒီမိုးလုံလေလုံအားကစားယုံကြီးမှာပဲဖွင့်ပွဲပိတ်ပွဲအခမ်းအနားတွေကိုရောပြေကုန်ပြပြန်ပွဲတွေကိုပါကျင်းပသွားမှာပါနွေရဲ့ရာသီဥတုအနေထားကြောင့်မာရသွန်ပြန်ပွဲတွေကိုတော့တိုကျိုမှာမဟုတ်ပဲဂျပန်မြောက်ပိုင်းဟိုကိုဒိုမှာတွားရောက်ကျင်းပမှာဖြစ်ပါတယ်ဒီအားကစားယုံကိုစောက်ဖို့အီရန်ဝေဘွားဗြိတိန်နိုင်ငံသားနာမည်ကျော်ပြီးသူကဇာဟာဟာဒစ်နဲ့ပြောဆိုချိန်မှာဒေါ်လာ1ဘီလီယံကျော်ကုန်ကြမယ်လို့ဆိုတာကြောင့်ဝန်ကြီးချုပ်အာဘေကစိတ်ဆိုးပြီးအလို့အမဲ့အစီအစဉ်ကို2016စက်တင်ဘာမှာဖျက်သိမ်းခဲ့ပြီးနောက်မှာဂျပန်ပြည်သူကနဲ့ပဲဆောက်လိုက်တဲ့အတွက်အစိုးရအတွက်အကုန်ကျတက်တာသွားပါတယ်။2020နွေရာသီအိုလံပစ်အားကစားယုံကြီးကတော့အမြင့်154ပေရှိပြီးဟိုအရင်ရှိပြီးသားဒီဇိုင်းကပေ230ရှိတာပါ။ဒီဇိုင်းဆွဲကကြီးကြပ်စိတ်အပါအဝင်ဆောက်လုပ်ရေးအတွက်ကုန်ကြစိတ်စုစုပေါင်းဒေါ်လာ 1.45 ဘီလီယံကုန်ကြပြီးခန့်မှန်းထားတဲ့ဘတ်ဂျက်ထဲပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီဇင်ဘာ21ရက်နေ့မှာဒီအားကစားကွင်းကိုတရားဝင်စသုံးပြီးကမ္ဘာတာရုအပြေးချန်ပီယံဦးစိန်ဘို့ကတရုတ်ပြပြေးမှာဖြစ်တယ်လို့ဇန်နဝါရီ1ရက်နေ့တက်ကူနေကြရင်လဲဂျပန်ဘီးရင်ဖလားဘောလုံးဘောလူပွဲကိုဒီမှာကျင်းပသွားမှာဖြစ်ပါတယ်။
ကိုညာဝင်းအောင်ပြောပြခဲ့တာပါရှင်အခုဆက်ပြီးကမ္ဘာသတင်းတွေထဲမှာရေးနေကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကကောက်နှုတ်ချက်တွေနားဆင်ရပါမယ်မူလဆောင်ပါရှင်ရဲ့အာဘော်မပြတ်မတ်ဤတန်စင်တင်ပြပေးမှာပါရှင
်ရွှေချောင်မှုအတွက်ရှေ့ထွက်ကြနိုင်ခြင်းဖြင့်ဒေါင်းဆက်စုကြည်ကနိုင်ငံရေးကစားနေတဲ့ဆိုရဲကောင်းစနစ်ရွန်းစင်ရေးထားတဲ့ဆောင်ပါကို asia.niki.com မှာဖတ်ရပါတယ်လူမျိုးလုံးသက်ဖြတ်မှုနဲ့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်ကိုကာကွယ်ခြင်းဖြင့်မြန်မာနိုင်ငံတွင်းမှာဒေါင်းဆက်စုကြည်ရဲ့အာဏာကိုထောက်ခံမှုများလာတယ်လို့ဆိုပါတယ်နိုင်ငံတကာတရားရုံး ICJ မှာဒေါ်ဆန်းစုကြည်ကိုယ်တိုင်သွားပြီးတော့လူမျိုးလို့တပ်ဖြတ်မှုဆွဆွဲချက်တွေကိုကာကွယ်ခဲ့တဲ့အပေါ်မှာမြန်မာစစ်တပ်ကိုကာကွယ်ပေးနေလို့နိုင်ငံတကာအသိုင်းအဝိုင်းကဒေါ်ဆန်းစုကြည်ပေါ်မှာဝေဖန်နေတဲ့ဆိုပေမဲ့လည်းပြည်တွင်းမှာတော့ဒေါ်ဆန်းစုကြည်နဲ့ NLD ပါတီပေါ်မှာထောက်ခံမှုတွေတိုးလာတယ်လို့စည်းသားထားပါတယ်။2020ရွေးကောက်ပွဲနီးကပ်လာတဲ့အချိန်မှာပထမသက်တမ်းအတွင်းငင်းချေးရေးဖြစ်စဉ်မှာရောစီးပွားရေးတိုးတက်မှုမှာလည်းတိတိတတ်တာမဖော်ဆိုင်နိုင်ခဲ့တဲ့ NLD ပါတီအတွက်ဒေါ်ဆန်းစုကြည်ခုလိုရှေ့ထွက်ကာကွယ်တာကအဖက်ဆယ်နိုင်တဲ့အခြေအနေကိုဖြစ်စေရလို့យေတာထားပါတယ်။တိုင်းပြည်အတွက်လိုအပ်တဲ့အချိန်မှာရှေ့ထွက်ကာကွယ်တဲ့အနေနဲ့ဒေါ်ဆန်းစုကြည်ကအခုလို ICT ကိုတွားရောက်တဲ့အပေါ်မှာပြည်တွင်းကအားပေးထောက်ခံမှုတွေအင်မတန်များပြားလာတယ်လို့យေတာထားပါတယ်။ဒါပေမဲ့လည်းစစ်တပ်ကိုကာကွယ်ပေးနေတဲ့သူ့ရဲ့လုပ်ရက်ကိုနိုင်ငံတကာကတော့ကြိုက်မှာမဟုတ်ပေမဲ့လည်းနိုင်ငံတကာတိုက်ခိုက်ပိတ်ဆို့မှုတွေနဲ့ဖိအားပေးတိုးတက်မှုတွေလည်းရှိလာနိုင်တယ်လို့យေတာထားပါတယ်။ဒါရဲ့နောက်ဆက်တွဲအနေနဲ့မြန်မာကတိချဘဝကိုပြန်ပြီးတော့ရောက်သွားနိုင်ပြီးတော့တရုတ်ကလွှဲပြီးတခြားမိဖက်မရှိဖြစ်သွားနိုင်တယ်လို့យေတာထားတာကိုလည်းဖော်ပြပါတယ်ရှင်။ရွှေချပြည်တနာကိုမြန်မာရဲ့ဥဆောင်မှုနဲ့ဖြည့်ရှင်းနိုင်တဲ့ဆွေကောင်းစင်နဲ့ဘီရှီဟုံကြီးသားထားတဲ့ဆောင်းပါးကိုတော့ Global Times of CM မှာဖတ်ရပါတယ်။ရှုပ်ထွေးလာတဲ့ရွှေချပြည်တနာကိုငြိမ်းချမ်းမှုကနေတဆင့်ဖြစ်တည်လာတဲ့ဖွံ့ဖြိုးတိုးတက်မှုကနေဖြည့်ရှင်းနိုင်မယ်လို့យေတာထားတာပါ။ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာမြန်မာဟာအခက်အခဲမျိုးစုံနဲ့ကြုံနေရဆဲဖြစ်ပြီးတော့ပြည်တွင်းမှာသာမကနိုင်ငံတကာအသိုင်းအဝိုင်းရဲ့ရေရှည်ထောက်ပံ့မှုလိုအပ်တဲ့ဆိုပြလဲဖော်ပြထားပါတယ်။နိုင်ငံတကာတိုင်းဝမ်အနေနဲ့မြန်မာဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းပြီးတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာတွေကိုဖြည့်ဖြည့်ချင်းနဲ့ဖြေရှင်းနိုင်ဖို့ဆောင်ရွက်ရမှာဖြစ်တယ်လို့နိုင်ငံတကာဥပဒေတွေနဲ့အညီလဲဆောင်ရွက်ရမှာလို့យေတာထားပါတယ်။ဒုက္ခသည်တွေရဲ့ပြန်နိုင်ရေးနေရာပြန်ချထားရေးအခြေခံစောက်အုံတွေဆောက်လုပ်ပေးရေးစိုက်ပျိုးရေးကိုဒေသခံတွေနဲ့အတူပူးပေါင်းပြီးတော့လှုပ်ဆောင်နိုင်ဖို့ဆောင်ရွက်ပေးရေးကျန်းမာရေးဆောင်ရှားမှုအလောက်ကိုင်ခွင့်လန်းတပ်မွေးဝန်ကြောင်းတင်နှံပေးတာစတဲ့ Ranger တွေနေရရင်းကိုပြန်လာနိုင်ရင်မြန်မာဘက်ကလှုပ်ဆောင်နေရတွေကိုလည်းနိုင်ငံတကာအသိုင်းအဝိုင်းကအသိမှတ်ပြုစင်းလို့တိုက်တွန်းထားပါတယ်။ Ranger ပြည်ထနာကိုအဆင့်30ခွဲပြီးတော့ဖြည့်ရှင်းမှုတရုတ်ကအကြံပေးထားပါတယ်။၁အပြစ်ခံရစေမှုရယူပါ။၂မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်ပြီးတော့ဆွေးနွေးပါ။၃ပြည်ထနာရဲ့အရင်းမြစ်ကိုရှာဖွေဖြည့်ရှင်းပါလို့တရုတ်ကတိုက်တွန်းထားပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံလုံးအတွက်တရုတ်ကအကူအညီပေးနေတယ်လို့យေတာထားပါတယ်။ပြည်တွင်းကလှုပ်ဆောင်မှုနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့အကူအညီနဲ့တင်းကျပ်အေးချမ်းပြီးတော့ဖွံ့ဖြိုးတိုးတက်တဲ့မြန်မာနိုင်ငံဖြစ်လာနိုင်တယ်လို့យေတာထားတာကိုလည်းဖော်ပြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32 40 48လိုင်းလံမီတာ190 kHz 1905တို့ကနေပြီးတော့ဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့မြမတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ကြရမှာကဗမာပြည်ကစစ်ဗိုလ်ချုပ်၄ယောက်ကို American တန်ခတ်ပိတ်ဆို့မှုကအထိမနာစေဘူးလို့ဝေဖန်သုံးသပ်ကြတာဘာကြောင့်ပါလဲ။
They don't sanction military companies. There is a bill in the US Congress which would sanction military companies, but that is
Bama campaign UK ရဲ့ညွှန်ကြားရေးမှူး Mark Pamana ရဲ့တုံ့တက်ချက်နဲ့အတူနားဆင်ကြရပါမယ်ရှင်။အဲ့ဒီနောက်တက်တန်ရောင်သတင်းလွှာနဲ့ Iranian အသုံးအင်္ဂလိပ်သင်ခန်းစာတွေကိုလည်းနားဆင်ကြရမှာပါ။ဒီလိုအစီအစဉ်တွေကအခုအရင်ဆုံးမြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံမှာအယောင်ဝယ်လုပ်ငန်းတွေမှာချိန်တွယ်တိုင်းတာမှုတွေတုံးနေကြတဲ့စနစ်ဟာတခြားနိုင်ငံတွေမှာလို့စနစ်တစ်ခုတည်းကိုတည်တည်တန့်တန့်တုံးနေတာမဟုတ်တဲ့အတွက်နိုင်ငံတကာဆန်နှုံးနဲ့ကိုက်ညီအောင်စနစ်တစ်ခုတေချာထုတ်ပြန်ဖို့တာဝန်ရှိသူတွေဆောင်ရွက်နေကြပါတယ်ဒီအကြောင်းမြမခသတင်းအေဂျင်စီကကိုမွေးကျူတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာအတိုင်းတာချိန်တွယ်တွေလှုပ်ဆောင်တဲ့နေရာမှာ British နဲ့ Mattress နဲ့ရိုးရာစနစ်စတဲ့စနစ်၃ခုကိုပေါင်းစပ်အသုံးပြုနေကြပါတယ်။ဈေးဝယ်ထွက်တဲ့အခါရက်ခွက်ထဲရဈေးတွေမှာတော့ပိတ်တာ၊ကြက်တာ၊ပြီးတောင်စတဲ့မြန်မာအချိန်တွယ် unit တွေကိုအသုံးပြုပေမဲ့ Supermarket တွေမှာတော့ Mattress နဲ့ဖြစ်တဲ့ Grand Leader စတဲ့ unit တွေကိုအသုံးပြုကြပါတယ်။အထည်ဆိုင်တွေ၊ကုန်မဆိုင်တွေ၊မြန်မာလက်သမားတွေနဲ့ Engineer တွေပဲမှာတော့အရှင်နဲ့တူတွေကိုတိုင်းတာတဲ့အခါမှာတောင်၊မိုက်၊ပေ၊ဂိုက်နဲ့မီတာတွေကိုရောနှောအသုံးပြုကြတာလည်းရှိပါတယ်။ကုန်တယ်လောကမှာဆိုရင်လေပြည်တွင်းမှာပြည်တောင်းစိတ်တောင်းခွဲတောင်းတင်းတောင်းအိတ်တွေနဲ့ဝယ်ယူကြပေမဲ့နိုင်ငံခြားဟုတ်တင်ပို့တဲ့အခါမှာပမာဏများပြားတာကြောင့် matrix တန်ချိန်နဲ့ချိန်တွဲပြီးတင်ပို့ကြရပါတယ်။အဲ့ဒီကြောင့်လည်းပတ်သက်လို့ကုန်တယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းရဲ့အတွင်းရေးမှူးဒေါက်တာမြင့်ဦးကအခုလိုပြောပါတယ်
။ကျွန်တော်တို့ကနော်ဝေးရောင်းရင်တော့ weight နဲ့ပဲရောင်းတာပေါ့။တင်းပါဆိုတာတို့က volume ပေါ့တို့ကဒူးတယ်နဲ့တိုင်းတဲ့သဘောဖြစ်သွားပြီပေါ့ဒီ။အဲ့တော့ဘာပြောကျွန်တော်တို့အလေးချိန်ဝေးချိန်နဲ့ပဲကျွန်တော်တို့အယောင်းဝယ်လုပ်တင်နေတယ်ထင်တယ်နောက်တစ်ချက်ကဘာလို့ကျွန်တော်တို့ဝေးချိန်နဲ့လုပ်တင်ဆိုရင်ကျွန်တော်တို့ transport ဟိုမှာဆိုတော့ဒီနေရနေမန်းနေရရန်ကုန်လာရင်ကျွန်တော်ကားတင်မယ်ကားတင်တဲ့သူကကျွန်တော်တို့တပိတာဈေးနှုန်းနဲ့ကားခါကိုတွက်တာတည်င်းဈေးနှုန်းနဲ့တွက်တာမဟုတ်ဘူးအဲ့တော့ဘာပြောအားလုံးကတပိတာဈေးနှုန်းဒိုးဒီမို့နောက်ပိုင်းဖြစ်နိုင်တော့တကယ်ကြီးဈေးနှုန်းတွက်လိုက်ရင်ရောက်တဲ့နေရတောင်လူအစနေရကုန်နေပွဲစားစရန်ကုန်မှာပဲဈေးကြည့်လိုက်တယ်။ဟိုရန်ကုန်မှာ100ဈေးရှိတယ်။ကားခါ50ဆိုရင်သူ့နေမှာဒါအချိုးမြတ်ပေါ့ရင်အနည်းဆုံး40နဲ့50ကျားဈေးဖြစ်တဲ့ဆိုတာခံမှန်းလို့ရတာပေါ့
။နေပဲလိုက်ဒေတာလိုက်အတိုင်းတာစနစ်မျိုးစုံကိုအသုံးပြုနေကြပေမဲ့တိုင်းတာမဲ့အရာဝတ္ထုအမျိုးအစားပေါ်မူတည်ပြီးတော့လဲကွဲပြားမှုတွေရှိနေတာကြောင့်စာစနစ်တစ်မျိုးတည်းကိုပဲတနိုင်ငံလုံးတစ်ပြင်းညီမသုံးကြပါဘူး။တကဘာလုံးမှာတော့ matrix စနစ်နဲ့ SI unit တွေကိုနိုင်ငံတကာစံတစ်ခုပြတပြင်းကြီးလက်ခံသုံးသွင်းနေကြပေမဲ့အမေရိက၊လိုင်ဘေးရီးယားနဲ့မြန်မာနိုင်ငံတို့ဟာ matrix နှစ်ကိုအသုံးမပြုကြတဲ့နိုင်ငံတွေလို့ကဘာကသိကြပါတယ်။ပညာရေးဝန်ကြီးဌာနအောက်ကသုတေသနနဲ့တည်ထွင်ဆန်းသစ်မှုနည်းပညာဌာနအနေနဲ့တည်ကြစွာတိုင်းတာချင်းနည်းပညာဥပဒေပြဋ္ဌာန်းပြီးနိုင်ငံတကာစံဖြစ်တဲ့ matrix system နဲ့ SI unit တွေကိုတပြင်းကြီးသုံးသွင်းသွားမှာဖြစ်ပါတယ်။အဲ့ဒီကြောင့်လည်းပတ်သက်လို့တည်ကြစွာတိုင်းတာချင်းနည်းပညာသိပ္ပံရဲ့ညွှန်ကြားရေးမှူး
ဒေါက်တာကျော်စိုးလင်ကအခုလိုပြောပါတယ်။တနိုင်ငံတို့မှာရှိတဲ့အလေးချိန်အတိုင်းတာတွေတိကျမှန်ကန်မှုတပင်းကြီးဖြစ်ဖို့လေကျွန်တော်တို့တိကျတာတိုင်နိုင်ခြင်းဤပညာဥပဒေဆိုပြီးတော့မူကြမ်းကိုကျွန်တော်တို့ရေးဆွဲထားပါတယ်ဒီနေ့ထဲမှာပဲကျွန်တော်တို့ဒီပြည်ထောင်စုရှိနေကြုံကနေရောအတူပြုချက်ရထားပြီးဖြစ်ပါတယ
်ဥပဒေပြဋ္ဌာန်းပြီးသွားရင်အဆန့် unit တွေကိုအသုံးပြုသွားမှာဖြစ်ပေမဲ့ရိုးရာအတိုင်းအတာတွေကိုလည်းဆက်လက်အသုံးပြုဝင်ပေးထားမယ်အပြင်ဒီ unit တွေကြားကဆက်သွယ်ချက်တွေကိုလည်းတိကျတဲ့ကိန်းဂဏန်းတွေနဲ့ထုတ်ပြန်ပေးသွားမှာဖြစ်တယ်လို့သိရပါတယ
်တမိုင်းကြောင်းအရကျွန်တော်တို့ဟိုလိုက်ကောင်းလိုက်ရနိုင်တယ်ပေါ့နော်ရှေ့တုန်းကဘင်းတွေကလည်းထားခဲ့မှာပဲသူရတတောင်တို့သူရတထွားတို့ဟိုနည်းနည်းတရင်နေလေကျွန်တော်ကြားတာရှိပါတယ်အတိုင်းကျွန်တော်တို့ရှာဖွေဖို့နည်းနည်းလေးအချိန်မပေးနိုင်ဘူးပြအဲ့ဒါရှာပြီးတဲ့ခါကျလို့ရှိရင်ကျွန်တော်တို့ကအဲ့တတောင်ကတနိုင်ငံတို့ကသဘောတူလားဒီအလှရအောင်သဘောတူရဲ့အဲ့တတောင်ရဲ့ ဒီ standard ကိုကျွန်တော်တို့ကနေပြီး assign နေတဲ့တခြားတိကျတဲ့ setting နဲ့အတိုင်းပ
ါဈေးကွက်ထဲမှာတိုင်းနာရီနည်းပညာမျိုးစုံကိုပေါက်ဆက်အသုံးပြုနေတဲ့အပြင်တိုင်းနာရီကိရိယာတွေဖြစ်တဲ့ချိန်ကွက်အလေးတုံးကတ္တာစီပြည့်ဆက်တွေမှန်ကန်တိကျမှုရှိမရှိကိုလည်းအစိုးရဌာနတစ်ခုခုကစနစ်တကျစစ်ဆေးပြီးအတည်ပြုထားတာမရှိပါဘူးတိကျစွာတိုင်းနာရီနည်းပညာဥပဒေကိုအတည်ပြုပြဋ္ဌာန်းပြီးရင်တော့ဒီကိရိယာတွေရဲ့တိကျမှုကိုလည်းလိုက်လံစစ်ဆေးသွားမှာဖြစ်တာကြောင့်ကျောင်းသူဝယ်သူကြားအငင်းပွားမှုတွေယုံနေသွားနိုင်တဲ့အပြင်စားသုံးသူတွေအနေနဲ့လည်းမိမိဝယ်ယူတဲ့ပမာဏကိုမှန်မှန်ကန်ကန်ရရှိနိုင်မှာဖြစ်ပါတယ်။အခုလိုစံသက်မှတ်ချက်တွေထုတ်ပြန်မှာနဲ့ပတ်သက်လို့အငင်းစားစည်းရင်းကန်တူဖြစ်တဲ့ဒေါ်ဂျီဂျီတင်ကအခုလိုပြောပါတယ်
။အငင်းစားရကြလဲအဲ့လိုပဲမီလီမီတာနဲ့ဆိုတဲ့စင်တီမီတာနဲ့မဂိုက်နဲ့စင်တီမီတာနဲ့ဂိုက်ဇေယျတစ်မျိုးဟိုမှာစင်တီမီတာဇေယျတစ်မျိုးဖြစ်နေလဲဖြစ်နေတာပေါ့။ဒါကြီးကကိုကဘယ်သူမှတွေ့ကြည့်နေမှာမဟုတ်တမျိုးတည်းကြတော့အားလုံးကအော်ဇေယျအတူတူပဲဘာမှမကွာဘူးချင်းစီတီမမှန်ဝင်ဝင်မယ်။အဲ့ဒါမှဈေးမှလည်းဝင်ဝင်ပဲပေါ့
တိကျစွာတိုင်းနာရဲ့ဤပညာသိပ္ပံအနေနဲ့စံသမတ်ချက်တွေကိုလှုပ်ဆောင်လာအပြင်အလေးချိန်အပူချိန်ဖိအားလျှက်စစ်အရွယ်စားဒုရယ်နဲ့စိုးတိုင်းစစတာတွေကိုတိုင်းတာတဲ့ကိရိယာတွေရဲ့တိကျမှုကိုလည်းချိန်ကိုက်ပေးသွားမှာဖြစ်တယ်လို့သိရပါတယ်ကျွန်တော်မွေးကြည့်ပါမြမခသတင်းအေဂျင်စီကနေဒီလိုမျိုးပေးပို့လိုက်တာပ
ါမြမခသတင်းဌာနက VOA အတွက်တင်ဆက်ပေးနေတဲ့မြန်မာတခွင်အစီအစဉ်ဖြစ်ပါတယ်ရှင်အခုစီးပွားရေးအစီအစဉ်ကိုဆက်ပြီးတော့နားဆင်ရပါမယ်အမေရိကန်ဗန်နာယေးဝန်ကြီးဌာနကတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်အကြီးအကဲ၄ယောက်ကိုလူခွင့်ရေးချိုးဖောက်မှုအတွက်ဒဏ်ခတ်ပိတ်ဆို့တာဟာဒဏ်ခတ်ခံရသူတွေအပေါ်မှာရောစစ်တပ်ကိုပါအထိနှားစေမှာမဟုတ်ဘူးလို့နိုင်ငံတကာစီးရုံးရေးမှူးတဦးကသုံးသပ်ပါတယ်စစ်တပ်စီးပွားရေးလုပ်ငန်းတွေကိုတာခတ်အရေးယူဖို့အမေရိကန်လွှတ်တော်ရဲ့ဥပဒေချမ်းဆိုတာကလည်းဒေါ်အောင်ဆန်းစုကြည်ကြောင့်အတီးဖြစ်မလာနိုင်သေးဘူးလို့ဘာမာကမ်ပိန်း UK အဖွဲ့ညွှန်ကြားရေးမှူးမတ်ဖမနာကပြောပါတယ်။မြန်မာနိုင်ငံကစစ်ဖက်နဲ့ဆက်နွယ်နေတဲ့စီးပွားရေးဆိုင်ရာကိစ္စတွေကိုမတ်ဖမနာနဲ့ဆွေးနွေးပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်မှုအကျင့်ပြတ်ချဆမှုတွေအတွက်တာဝန်ရှိတယ်ဆိုပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်အမှတ်69ခြေလင်းတက်မှမှုဗိုလ်ချုပ်တန်ဦးအမှတ်33ခြေလင်းတက်မှမှုဗိုလ်ချုပ်အောင်အောင်တို့ကိုအမေရိကန်ဗန္ဒာရေးဝန်ကြီးဌာနကဒဏ်ခတ်အရေးယူထားပါတယ်ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာလူ့အခွင့်အရေးနေ့မှာကြီးညာလိုက်တဲ့အမေရိကန်ရဲ့ဒဏ်ခတ်ရေးယူမှုဟာဆိုရင် Global Magnitsky Human Rights Accountability Act လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာလူ့အခွင့်အရေးချိုးဖောက်မှုများတာဝန်ခံရေးဆိုင်ရာဥပဒေအရအမေရိကန်ရဲ့ရေးယူမှုဟာဂရေကျဲတတိကြီးတွေမဟုတ်တဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်အကြီးအကဲတွေကိုအထိနာစေမှာမဟုတ်ဘူးလို့သုံးသပ်သူကတော့ဘာမာကမ်ပိန်း UK အဖွဲ့ညွှန်ကြားရေးမှူးမတ်ဖာမနာဖြစ်ပါတယ
် I think these new sanctions that the US Treasury has announced will have
မေဂန်ဘနာယီဝန်ကြီးဌာနကချမှတ်လိုက်တဲ့ဒဏ်ခတ်ရေးယူမှုအစ်စ်ကြောင့်မြန်မာစီးပွားရေးအပေါ်မှာတည်ရမှုရှိမှာမဟုတ်သလိုပြည်ဝင်ခွင့်ပိတ်ပင်ကန့်သက်ခံရတဲ့ဗိုလ်ချုပ်ကြီးတွေအပေါ်မှာလည်းတည်ရမှုရှိမှာမထင်ပါဘူး။ဒါကြောင့်လဲဆိုတော့မက်ဂနစ်စကီဥပဒေနဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုဟာဆိုရင်လူခွင့်ရေးချိုးဖောက်မှုတွေနောက်ပူတင်အစိုးရနဲ့ပတ်သက်ဆက်နွယ်တဲ့ရုရှားဂရေဂျောတတိတွေကိုမူရင်းပြမထားတာဖြစ်ပါတယ်။နောက်ပြီးအဲ့ဒီဂရေဂျောတတိတွေကဥရောပနဲ့အမေရိကမှာစီးပွားရေးအကျိုးစီးပွားတွေရှိနေပါတယ်။သူတို့မှာဖက်ဆက်လုပ်ငန်းကြီးတွေရှိပါတယ်။မင်းအောင်လှိုင်နဲ့တခြားဗိုလ်ချုပ်တွေမှာသူတို့ကိုယ်ပိုင်လုပ်ငန်းကြီးတွေမရှိပါဘူး။နောက်ပြီးတော့သူတို့ကအလားတူလုပ်ငန်းကြီးတွေနဲ့ဂရေဂျောတတိကြီးတွေလည်းမဟုတ်ပါဘူး
။အခုအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတဲ့အရာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တခြားစစ်ဖက်အရာရှိကြီးတွေရဲ့အမေရိကန်ပြည်ထောင်စုတွင်းကပိုင်ဆိုင်မှုတွေကိုထိန်းချုပ်နိုင်မှာဖြစ်ပေမဲ့လည်းမြန်မာစစ်ဗိုလ်ချုပ်ကြီးတွေအနေနဲ့သူတို့ပိုင်ဆိုင်မှုတွေကိုအမေရိကန်မှာထားမယ်လို့မယူဆတဲ့အကြောင်းလဲမတ်ခ်ဖာမနာကပြောပါတယ်။
These sanctions, they will freeze the assets of these generals. If they have any money in America, it will be frozen.
ဆိုတော့အခုဒဏ်ခတ်ပိတ်ဆို့မှုကဒီဗိုလ်ချုပ်ကြီးတွေရဲ့ငွေကြေးတွေအမေရိကန်မှာရှိနေကြရင်ထိန်းချုပ်မှာဖြစ်ပါတယ်။ဒီပတ်စံတွေပြောင်းလို့ရွှေ့လို့မရအောင်ထိန်းချုပ်မှာပါ။ဒါပေမဲ့လည်းအမေရိကန်မှာသူတို့ပတ်စံတွေရှိမယ်လို့ဘယ်သူမှမထင်ပါဘူး။သူတို့ပတ်စံတွေကိုတခြားမှာတိုးဝှက်ထားတာရှိကောင်းရှိရင်တောင်အမေရိကန်မှာတော့ထားမယ်လို့မထင်ပါဘူး။နောက်ပြီးအခုဒဏ်ခတ်ပိတ်ဆို့မှုအရာဒီဗိုလ်ချုပ်ကြီးတွေနဲ့အမေရိကန်ကုမ္ပဏီတွေအလုပ်လုပ်လို့မရပါဘူး။ဒါပေမဲ့လည်းအမေရိကန်ကုမ္ပဏီအများစုကတချို့စီးပွားရေးလုပ်ငန်းတွေကိုစစ်တပ်ပိုင်ကုမ္ပဏီတွေနဲ့လုပ်ကောင်းလုပ်နိုင်ပေမဲ့လည်းမင်းအွန်လိုင်းနဲ့ရောတခြားဗိုလ်ချုပ်တွေရဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေနဲ့တော့မလုပ်ပါဘူး။ အဲ့ဒီတော့ဒီတန်ခါပိတ်ဆို့မှုဟာဆိုရင်ပြရုပ်တစ်ခုသာဖြစ်နိုင်ပြီးစစ်တပ်ပိုင်ကုမ္ပဏီတွေကိုထိခိုက်မှာမဟုတ်တလို့စီးပွားရေးအပေါ်မှာလည်းတက်ရောက်မှုရှိမှာမဟုတ်ပါဘူ
းမြန်မာစစ်တပ်နဲ့စီးပွားဘက်နိုင်ငံတကာလုပ်ငန်းတွေကို dirty list နာမည်ပြက်စီးရင်သွင်းပြီးစစ်တပ်နဲ့စီးပွားရေးမလုပ်ဖို့အရေးလှုံ့ဆော်စည်းရုံးနေတဲ့ဘာမာကမ်ပိန်း UK အဖွဲ့ညွှန်ကြားရေးမှူး Mark Farmana ကတော့နိုင်ငံတကာလုပ်ငန်းကြီးတွေဘက်ကအထူးသဖြင့်လူ့အခွင့်ရေးကိုအလေးထားရတဲ့အနောက်နိုင်ငံစီးပွားရေးလုပ်ငန်းကြီးတွေအနေနဲ့မြန်မာစစ်တပ်နဲ့စီးပွားရေးလုပ်ဖို့ကိုအထူးသဖြင့်ရှောင်ရှားကြတာကသူတို့ရဲ့လုပ်ငန်းဂုဏ်သိက္ခာအရာရောစန့်ကျင်ဝေဖန်မှုတွေကိုပါအလေးထားရတဲ့အတွက်ကြောင့်ဖြစ်တယ်လို့ထောက်ပြပါတယ်။အခုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့တန်ခတ်မှုကစစ်အရာရှိကြီးများကိုပဲနာမည်တက်ထားတာဖြစ်လို့မိသားစုဝင်တွေစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေနဲ့တော့စီးပွားရေးလုပ်ဖို့တရားဥပဒေကခွင့်ပြုထားစေဖြစ်ပါတယ်လို့လည်းသူကထောက်ပြပါတယ
် So there is pressure now from the United Nations fact finding mission
American company တွေဒါမှမဟုတ်လဲဥရောပနောက်အနောက်နိုင်ငံ company တွေမြန်မာနိုင်ငံထဲမှာစီးပွားရေးမလုပ်ဖို့ကြိုးစားနေတာမဟုတ်ပါဘူးကလဒမကအချက်အလက်ရှာဖွေရေးအဖွဲ့ဘာမာကမ်ပိန်း UK နောက်တခြားသူတွေပြောဆိုတိုက်တွန်းနေတာကစစ်တပ်နဲ့စီးပွားရေးမလုပ်ဖို့ဖြစ်ပါတယ်မြန်မာနိုင်ငံမှာစီးပွားရေးမလုပ်ဖို့ပြောနေတာမဟုတ်ပါဘူးကျွန်တော်တို့တောင်းဆိုနေတာကအဲ့ဒါမဟုတ်ပါဘူးအများစုတွန်းအားပေးတောင်းဆိုနေတာကစစ်တပ်တစ်ခုတည်းကိုပြစ်မှတ်ထားဖို့ပါတိုင်းနိုင်ငံလုံးကိုပြစ်မှတ်ထားဖို့မဟုတ်ပါဘူးအခုတန်ခတ်ပိတ်ဆို့မှုတွေကလည်းစစ်တပ်ကုမ္ပဏီတွေကိုတန်ခတ်မှုမဟုတ်ပါဘူး
အခုအမေရိကန်အစိုးရကချက်မှတ်နေတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကတော့တက်မတော်ရဲ့စီးပွားရေးလုပ်ငန်းတွေအပေါ်မှာရောမြန်မာတနိုင်ငံလုံးရဲ့စီးပွားရေးအပေါ်မှာရောအထိနာမှာမဟုတ်ဘူးတကယ်တမ်းတက်မတော်ရဲ့စီးပွားရေးလုပ်ငန်းတွေကိုဒဏ်ခတ်ပိတ်ဆို့မှုအတွက်အမေရိကန်လွှတ်တော်ကဥပဒေကြမ်းဟာလဲဒေါအောင်ဆန်းစုကြည်ကြောင့်အတီးမဖြစ်နိုင်သေးတာလို့လဲဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူးမတ်ခ်ဖာမနာကသုံးသပ်ပါတယ်
These sanctions, they don't sanction military companies. There is a bill in the US Congress which would sanction military companies, but that is being held up by one senator, Mitch McConnell, who is an admirer of Aung San Suu Kyi, and he is not allowing those sanctions.
စစ်တပ်ကုမ္ပဏီတွေကိုတန်ခါပိတ်ဆို့မဲ့ဥပဒေကြမ်းတစ်ခုကအမေရိကန်လွှတ်တော်မှာရှိနေပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကိုလေးစားတဲ့အထက်လွှတ်တော်အမတ်မစ်ချ်မက်ကော်နဲကဒါကိုထိန်းထားပါတယ်။ဒီတန်ခါပိတ်ဆို့မှုတွေချမှတ်ဖို့ကိုသူကခွင့်မပြုပါဘူး။အစိုးရရဲ့တန်ခါပိတ်ဆို့မှုတွေဖြစ်တဲ့နိုင်ငံရေးဝန်ကြီးဌာနဘဏ္ဍာရေးဝန်ကြီးဌာနတို့ကဒီလိုမျိုးတန်ခါပိတ်ဆို့မှုတွေကိုတော့ချမှတ်နေပါတယ်။အခုချိန်ထိတော့မင်းအွန်လိုင်းနဲ့တခြားဗိုလ်ချုပ်ကြီးတွေအမေရိကကိုမလာနိုင်အောင်တားဆီးထားပါတယ်။အမေရိကန်ကဘာနေမှာသူတို့အပ်ထားတဲ့ငွေကြေးတွေရှိရင်အဲ့ဒီပက်ဆံတွေကိုထိန်းချုပ်ထားရမယ်လို့ပြောဆိုထားပါတယ်။ဒါမျိုးကလွဲပြီးထူးခြားတဲ့စီးပွားရေးအရာတန်ခါပိတ်ဆို့မှုချမှတ်ထားတာမရှိသေးပါဘူး။ကျွန်တော်တို့အနေနဲ့ကတော့မြန်မာနိုင်ငံအတွင်းကစစ်တပ်စီးပွားရေးလုပ်ငန်းတွေဖြစ်တဲ့ Mindtel မြန်မာဘီယာတို့လိုသူတို့ပိုင်ပြီးငွေကြေးပမာဏလည်းများတဲ့အဲ့ဒီလုပ်ငန်းတွေအပေါ်မှာတန်ခတ်မှုတွေကိုပိုပြီးတွေ့လိုပါတယ်ဒါပေမဲ့ခုချိန်ကြီးတော့ဒီကုမ္ပဏီတွေအပေါ်တည်တည်တန့်တန့်တန်ခတ်မှုမရှိသေးပါဘူ
းမတ်တင်ဂီတိုက်စီဇန်ထုတ်လွှင့်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပြီးအခုလိုအင်ကာမိနစ်တိုင်းမှာနောက်တစ်ချိန်ပြန်ပြီးနှာစင်နိုင်ကြပါရစေရှင်အခုဆက်ပြီးမအေးတန်နာကျော်စီဇန်တက်ဆက်ပေးနေတဲ့တတ်တန်ရောင်သတင်းလွှာကိုနှာစင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်ဒီလမှာတော့ဆွေးဆောင်မှုရှိတဲ့ Rock အဆိုတော်ကြီး Ross Stewart ဟာသူ့ရဲ့အကြောကြားဆုံးတေးတွေကို Britain က Royal Philharmonic တန်ဆောင် T1 ကြီးနဲ့တွဲပြီးညင်ညောင်းတဲ့ခန္ဓဝင်ဂီတတွေဖြင့်တည်ဆိုထားပါတယ်ဒီလိုမျိုးကဘာတရာကထင်ပေါ်ကြောကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုပြောပြပေးသွားပါမယ် Everyone can rock out like a superstar I don't wanna...ဆွေးဆောင်မှုရှိတဲ့ rock အဆိုတော်ကြီး Ross Stewart ဟာ You're in my heart Ross Stewart with Royal Philharmonic Orchestra တေးတပြားမှာတော့အသက်84နှစ်ရှိပြီဖြစ်တဲ့ rock အဆိုတော်ကြီးရဲ့အကြော်ကြားဆုံးတေးသင်းတွေဖြစ်တဲ့ Maggie May Sailing သင်းတို့ပါဝင်ပြီးတော့မူရင်းသင်းကိုကျိုးတဲ့ဒုရီယာအတန်းနေနဲ့ပေါင်းဆက်လိုက်တာပါအစပိုင်းတုန်းကတော့ Ross Stewart ကဒီလိုလုပ်ဖို့တွန်းဆုံနေခဲ့ပါတယ
် I mean I wasn't for itWhen I heard about it, I was dead against it. So I said, you can't have strings on Stay With Me, you know.
ကျွန်တော်က Dawn Mills Time မှာမဟုတ်ခဲ့တာ။ဒီလိုလုပ်မယ်ဆိုတော့သေပါပြီလို့ထင်ခဲ့တယ်။ Stay With Me ဆိုတဲ့တခြင်းမျိုးဆိုရင်ဒီလိုမျိုးတန်းစုံ TY ကျိုးတဲ့ဒူရီယာတွေနဲ့တီးလို့မှမရတာ။ဒါမဲ့တကယ်လို့တော့တော်တော်လေးကိုချစ်ဖို့ကောင်းသွားတယ်။ဥပမာ Maggie May တခြင်းပေါ်ဆိုပြီးတော့အစိုးရ Ross Stewart ကလန်ဒန်ကနာမည်ကြီး Abbey Road Studios မှာတန်းစုံ TY နဲ့တီးဆိုခဲ့တာကိုပြန်ပြောင်းပြီးပြောပြပါတယ်။သူရဲ့မူရင်းတခြင်းကသူရဲ့အတန်တွေကိုလည်းပြန်ယူထားတယ်သူဝင်ခံပါတယ်
I know I keep you amused, but I feel I'm being used.
Well, I didn't lift a finger. You know, all the original tracks I wrote in the 70s and the 80s and 90s.
ထလောက်ခဲ့တာမျိုးမရှိပါဘူး။ 90 ပြည်လုံ 80 ပြည်လုံနဲ့ 90 ခုနှစ်ပြည်လုံတွေမှာရေးခဲ့တဲ့မူရင်းသချင်းကအစိုးရတွေကိုပြန်ယူပြီးတော့တန်စုံ TY ကျိုးတဲ့ဒူရီယာတွေနဲ့ဖြည့်ဆွက်ခဲ့တာပါ။ဒါမဲ့လေ Robbie Williams နဲ့ဆိုထားတဲ့တပုတ် It Takes Two ဆိုတဲ့သချင်းကိုတော့ကျွန်တော်တို့ပြန်ဆိုထားကြပါတယ်လို့ Ross Stewart ကပြောသွားပါတယ်။အတန်နဲ့ပတ်သက်လို့ဆိုရင်လေ Now Kick ကလူငယ်တွေအစိုးရတွေအတွက်သူအကြံပေးတာကကိုယ့်ရဲ့အတန်ကိုတည်တည်ချာချာတန်ဖိုးထားပြီးတော့မွေးဖို့သချင်းတွေအများကြီးဆိုဖို့ရှိတယ်ဆိုရင်သူ့အနေနဲ့ကိုယ့်အတန်ကိုကောင်းကောင်းအားပေးထားရလို့ဆိုပြီးတော့ဒီလိုနေထိုင်မှုလူငယ်တေးသမားတွေကိုလည်းသူကအကြံပေးသွားတာပါ။အခုသူ့ရဲ့ဒီ You Are In My Heart Ross Stewart with the Royal Philharmonic Orchestra တေးတပြားကိုတော့ဈေးကွက်မှာစပြီးတော့ဝယ်ယူနားထောင်နိုင်ပါပြီ ဒီဇင်ဘာ Christmas ရာသီရောက်ပြီဆိုရင်အနောက်နိုင်ငံတွေမှာနေရာတိုင်းမှာပြန့်လွင့်နေတဲ့ Christmas သချင်းတန်တွေကြားရလို့ပေါ်ပြီးတော့အားလည်းရဲ့ချိန်ခါရောက်ပြီဆိုတဲ့ခံစားမှုမျိုးရကြပါလိမ့်ရှင်။အဲ့မှာ Last Christmas ဆိုတဲ့သချင်းကလူကြိုက်များတဲ့ Christmas ရာသီသချင်းတစ်ပုဒ်ဖြစ်ပါတယ်။ဒီဆိုသူတွေက Warm ဆိုတဲ့အဖွဲ့ဝင်တစ်ယောက်နဲ့အဖွဲ့ဖြစ်ပြီးတော့ဒီသချင်းကပြီးခဲ့တဲ့ဒီဇင်ဘာ23တောက်ကြနေကပဲတက်တန်း35နှစ်ပြည့်သွားတာပါ။ဒီသချင်းကို1984ခုနှစ်ဒီဇင်ဘာမှာထုတ်ခဲ့တာဖြစ်ပြီးတော့ဗြိတိသျှတေးတေးဆို George Michael ကိုရိုင်းရေးကိုရိုင်းတီဆိုကိုရိုင်းထုတ်လုပ်တာဖြစ်ပါတယ်။အခုနာမည်ကြီးနေတဲ့ Ariana Grande အပြင် Pop Blogger အထိတ်ဆုံးဖြစ်တဲ့ Taylor Swift လည်းဒီသချင်းကိုပြန်ပြီးတော့အဆိုထားတာကြားရပါတယ်
။ Last Christmas gave you my heart but the very next day you gave it away.This year
last Christmas I was really sick and almost died
save me from tears
I don't tell people cuz they get weird
I'll give it to someone special
ခုနထောက်ဆက်ကိုစောင်းရသည်မှာတော့ last Christmas ဆိုတဲ့နာမည်နဲ့ရုပ်ရှင်ကထွက်ပြီးတော့မင်းသမီး Emily Clarke နဲ့မင်းသား Henry Golden တို့ပါပြီးတော့တရုပ်ဆောင်ထားပါတယ်ဒီရုပ်ရှင်ကဗြိတိန်နိုင်ငံမှာ Joker ရုပ်ရှင်ကားကိုတောင်ကြော်ပြီးတော့နံပါတ်1ချိတ်ပါတယ်။ပြီးတော့ဒီရုပ်ရှင်မှာ Last Christmas သချင်းကိုလည်းတုံးထားပြီးတော့ Warm အဖွဲ့တီဆိုထားတဲ့တခြားသချင်းတွေကိုလည်းကြားရမှာပါ။ဒီလိုမျိုးနှစ်ပေါင်း35နှစ်တိုင်ထောက်လျှောက်အောင်မြင်ခဲ့တဲ့ Last Christmas သချင်းကိုဒီနေ့35နှစ်မြောက်အထိမ်းအမှတ်ဖြစ်တဲ့ Sony Music တေးသံတွေကဒီသချင်းတေးသားကိုအဖြူရောင်တပြားချက်နဲ့ကန့်သက်အရေးအတွက်အမှတ်တရထုတ်ပါတယ်။ပြီးတော့1984ခုနှစ်ကရိုက်ကူးခဲ့တဲ့မူရင်းဂီတဗီဒီယိုကိုအရေးသေးပြန်ကောင်းအောင်လုပ်ပြီးတော့ 4K ကြည်လင်အားနဲ့ပြန်ပြီးထည့်ထားပေးပါလိမ့်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yacht. All have my own jet.
မရီဒနာဂျက်စီစီတိဆက်ပေးနေတဲ့တတ်တရားသတင်းလွှာကိုနားဆင်ခဲ့ကြပြီးတဲ့နောက်အခုဆက်ပြီး American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီသတင်းပါ FLY Fly ကိုအခြေခံပြီး
တင်ပြပေးမယ်ပထမဦးဆုံး idiom အသုံးက
fly off the handle
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက fly fly ကပြန်တာလို့သမန်အဓိပ္ပာယ်ရပေးမယ်လို့ off off ဆိုတဲ့ verb preposition နဲ့တွဲသုံးတဲ့အခါမှာ fly off ကပြန်ထွက်သွားတာလွင့်ထွက်သွားတာဆင်ထွက်သွားတဲ့အဓိပ္ပာယ်ကိုဆောင်ပါတယ် the handle the handle ကတော့လက်ကိုင်းဆိုတော့စကွိုက်ထွန်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကလက်ကင်ကနေလွင့်ထွက်သွားတယ်ဆိုတဲ့အဓိပ္ပာယ်ဆောင်ပါတယ်ဒီအမေရိကန် idiom အသုံးဆင်းသက်လာတာကတော့ပစိန်အသွားဟာလက်ကင်ကနေလွင့်ထွက်သွားတယ်ဆိုရင်ဘယ်လောက်အန္တရာယ်ဖြစ်စေနိုင်မယ်ဆိုတဲ့အယူဆကလို့ဆိုပါတယ်ဒါကြောင့် idiom အသုံးရဲ့အဓိပ္ပာယ်ကလည်းကိုယ့်စိတ်ကိုကိုမထိန်နိုင်အောင်ဒေါသထွက်ခဲ့တဲ့အဖြစ်မျိုးကိုရည်ညွှန်းတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့ရန်ပုံမိကြတာစိတ်လိုက်မှန်ပါလှုပ်လိုက်တာဒေါသအိုးပောက်ကွဲတာမိမိယာကိုချဲဖို့ဒေါသထွက်နေတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John flew off the handle when he saw his teenaged daughter smoking cigarettes with a group of boys
John ဟာဆေကျော်သိပ်ဝဲသူသမီးယောက်ျားလေးတစုနဲ့ဆက်လိတောက်နေတာမြင်တော့ရမ်းပုံမိကြဒေါသထွက်တော့တာပဲဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John flew off the handle when he saw his teenage daughter smoking cigarettes with a group of boys
ခုဒုတိယတင်ပြပေးမယ့် idiom အသုံးကတော့
fly by night
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက fly fly ကပြန်တာ by by ကနှင်းNIGHT night ကညအချိန်ဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ညအချိန်ပြန်တာပေါ့ဒီသုံးဆင်းတက်လာတာကတော့ညအချိန်ကျတိတိစိတ်ခိုးထွက်တတ်တဲ့အလစ်အချစ်မျိုးကဖြစ်တဲ့အတွက် idiom အဓိပ္ပာယ်က fly by night person လူမျိုးဆိုရင်စိတ်မချရတဲ့လူမျိုးဒါမှမဟုတ်အဖွဲ့အစည်းဆိုရင်လည်းစိတ်မချရတဲ့အဖွဲ့အစည်းမျိုးအခြေတကျမရှိသေးတဲ့အတိတကျမဖြစ်သေးတဲ့အဖွဲ့အစည်းမျိုးကိုဆလိုတာဖြစ်ပါတယ်။ဥပမာဈေးဆိုင်တစ်ဆိုင်ဆိုရင်လေစဖွင့်ခြင်းဖြစ်တဲ့ဆိုင်မျိုးစီးပွားရေးအခြေမခံသေးတဲ့ဆိုင်မျိုးကျမတို့မြန်မာမှာတော့နေ့မြင်ညပြောင်းနိုင်မဲ့အနေအထားမျိုးပေါ့ရှင်။ဒီသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The plumber we hired to repair our pipes did a very bad job.I'll never trust a fly-by-night worker again.
ကျွန်တော်တို့ပိုက်ပြင်ပြဖို့ငှားလိုက်တဲ့ပိုက်ပြင်သမားကညံ့လိုက်တာဗျာ။နောက်များတော့အဲ့ဒီလိုစိတ်မချရတဲ့အလုပ်သမားမျိုးတော့ထပ်မငှားတော့ဘူးဗျာလို့ထိပ်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The plumber we hired to repair our pipes did a very bad job. I'll never trust a fly-by-night worker again.
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော
့ on the fly
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက on on ကအပေါ်မှာ the the fly the fly ကပြန်နေတာဆိုတော့ subscribe ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ပြန်နေတော့အခါဒါမှမဟုတ်လေထဲမှာရှိနေတဲ့အခါမျိုးပေါ့ idiom ဆိုတဲ့ twice ဒီပဲကတစ်ခုခုကိုကြိုတင်စီစဉ်ထားခြင်းမရှိဘဲကျုံတော့မှမိစဉ်ကြီးကားတဲ့သဘောမျိုးဖြစ်ပါတယ်။ဥပမာအကစားပွဲမှာပွဲရစရာမလိုဘဲကစားနေတုန်းပွဲစည်းမျဉ်းတွေကိုလိုရင်းလိုအပ်သလိုပြောင်းနိုင်သလိုမျိုးကိုဆိုလိုပါတယ်။တခါတရံလဲတစ်ခုခုကြောင့်အလော30ဖြစ်နေလို့ကြိုတင်မစီစဉ်နိုင်ဘဲဖြစ်လာတော့မှကြီးလို့ရတော့မယ့်အခြေအနေမျိုးကိုလည်း on the fly လို့ရည်ညွှန်းပြောလို့ရပါတယ်။တနည်းတော့ဖြစ်တယ်လို့လှုပ်လိုက်ရတဲ့သဘောမျိုးပေါ့ရှင်။ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I've invited my boss to dinner tomorrow so we'll have to prepare something special we can't just cook something on the fly
မနေ့ပြန်ကိုဆရာသမားကိုညစာစားဖို့ဖိတ်ထားတယ်လीဒါကြောင့်အထူး special တစ်ခုခုတော့ပြင်ထားဖို့လိုမယ်ဖြစ်တယ်လို့တော့တခုခုကိုချက်လို့မရဘူးလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I've invited my boss to dinner tomorrow. So we'll have to prepare something special. We can't just cook something on the fly.
ဒီတင်ပါသရရှိများကိုတင်ပြခဲ့တဲ့ fly ကိုအခြေခံတဲ့ idiom အသုံးတွေကတော့
fly off the handle, fly by night, on the fly.
တို့ဖြစ်ကြပါလေ။နောက်တင်ပါကုလချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပြုမှမှုစောင့်မျှော်နှားဆင်ကြပါရှင်။
American style Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းစီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင်။သတင်းအချက်အချက်ကိုမပြောပြခဲ့မှာအခုညပိုင်းတိုက်ရိုက်ထုတ်လွှင့်ပေးမယ့်ဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင
်။ရောရှင်ဖျော2019ခုနှစ်ကစဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေနောက်ပိုင်းတပ်မတော်ရဲ့နေမီရှင်လင်းရေးစစ်ဆင်ရေးတွေမှာစစ်တီကျင့်ဝတ်တွေကိုချိုးဖောက်ပြီးတော့လူခွင့်ချိုးဖောက်မှုတွေရှိခဲ့တာတွေနဲ့ပတ်သက်လို့စစ်တရားရုံးကနေပြီးတော့လက်ရှိဂူတာပြင်ကိစ္စစီရင်နေတယ်လို့ပဲမကြာခင်မှာလည်းနောက်ထပ်စစ်ဆေးစီရင်မှုတွေရှိလာနိုင်တယ်လို့မြမအစိုးရခေါင်းဆောင်ဒေါက်တာဆန်းစုကြည်က ICJ နိုင်ငံတကာတရားရုံးမှာပြောခဲ့ပါတယ်။ဒါကြောင့်မလို့ဒီတပ်မတော်ရဲ့ဒီလိုမျိုးစစ်တရားရုံးတွေနဲ့ပတ်သက်လာလို့ရှိရင်တရားမျှတမှုတွေအတွက်ဘလောက်ထိယုံကြည်အားကိုးအားထားနိုင်မှာလဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလူတွေသွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားမယ်ဆိုရင် VOA ကနေပြီးတော့ Daily Life Season လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမယ်သွားရှင်တွေကိုကြိုဆိုပါရစေခင်ဗျ။
ညထုတ်လေးပေးမဲ့ဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ကြရရင်အချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။ VOA ရဲ့အင်ကာနိမနခင်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေဒါရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုနားဆင်နေကြတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။ဒီကနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့မသိင်ကြီးထိုက်ကပြောပြပေးမှာပါရှင
်။ဒီသတင်းပါအတွင်မှာတရားစွဲဆိုခံရမယ့်အရေးနဲ့ရင်ဆိုင်နေရတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသမ္မတရာထူးကိုအလွဲသုံးစားလုပ်ပြီးပြည်ထောင်စုပြည်မှုကြီးတွေကျူးလွန်ခဲ့တယ်လို့သူကိုဆွဆွဲထားတဲ့အောက်လွတ်တော်ဒီမိုကရက်တစ်ကိုတင်းနယ်လာနေမှာထိုးနှက်ဝေဖန်ပါတယ်။သူ့အပေါ်တရားစွဲဆိုရေးလှုပ်ဆက်ကအမေရိကန်နိုင်ငံရဲ့သမိုင်းမှာအကြီးမားဆုံးလီစဲမှုကြီးဖြစ်တယ်လို့သမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားရှုတ်ချထားပါတယ်။အိန္ဒိယနိုင်ငံရဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေသစ်ကိုဆန့်ကျင်ဆန္ဒပြပွဲတွေဖြစ်နေချိန်မှာပဲငြိမ်းငြိမ်းချမ်းချမ်းရှိကြဖို့ဝန်ကြီးချုပ်နရိန္ဒရာမိုဒီကပန်ကြားလိုက်ပါတယ်။အိန္ဒိယရဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေဟာဆိုရင်ဝန်ကြီးချုပ်မိုဒီရဲ့ဘာဟာတီးယားဂျနိုက်တာပါတီရဲ့မွတ်စလင်တွေကိုဆန့်ကျင်ပြီးဟိန္ဒူဦးစားပေးရေးအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဝေဖန်ခံရတာဖြစ်ပါတယ်။မြန်မာအနာပိုင်တွေကရိုဟင်ဂျာတွေအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီး ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးတရားသူကြီးတွေကမကြာခင်ကစုံစမ်းခွင့်ပြုထားပြီးဖြစ်ပေမဲ့လို့လဲဒီအရေးမှာမြန်မာစစ်တပ်အကြီးအကဲတွေပါဝင်ပတ်သက်သလားဆိုတာကတော့ပြောဖို့စောလွန်နေသေးတယ်လို့ ICC ရှင်းနေချုပ်ဖာတူဘန်ဆူရာက France 24နဲ့တည်ထောင်တွေ့ဆုံမေးမြန်းမှုအတွင်းမှာပြောဆိုသွားပါတယ်။စုံစမ်းခွင့်ရခဲ့တာမကြာသေးတဲ့အကြောင်းအခြေအနေတွေကိုစုံစမ်းမှုစတင်နေပြီဖြစ်ကြောင်းဒါပေမဲ့လည်းစုံစမ်းမှုရဲ့ကနဦးအစပိုင်းအခြေအနေမှာပဲရှိနေသေးပြီးဒီကိစ္စနဲ့ပတ်သက်ပြီးဘယ်သူကိုဖန်ဝရံထုတ်မလဲဆိုတာဆုံးဖြတ်ဖို့သိပြီးစောလွန်သေးတယ်လို့ဖြေကြားသွားတာဖြစ်ပါတယ်ရှင်။
ဒီကနေ့မနက်ဖက်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမသိင်ကြီးထိုက်ပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Gretsch Bands ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ဒီဝေကိုအပိနာဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.